Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VU American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ2ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်မျိုးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီကနေ့ညပိုင်းစီစဉ်မျိုးကိုတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ American သမ္မတ Donald Trump ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးတဲ့အထိဖြစ်လာတဲ့ Ukraine သမ္မတနဲ့ telephone ဆက်စကားပြောတဲ့အချိန်မှာသူရှိနေတယ်လို့နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်ရင်ကုန်သင်္ဘောကနေပြုလုပ်နေအောင်တိစောက်ထားတဲ့ပက်ထရိုက်တက်မစ်ဆိုင်တုံးလို့ယူဆတဲ့ဒုံးကျည်ဒီစင်းကိုမြောက်ကိုရီးယားကဒီနေ့ပဲစမ်းသပ်ပြုလုပ်လိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒီဆောင်ရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းဒီပြည်မနာဆင်ရမယ့်သတင်းလွှာမှာတော့စီအေးပဋိပက္ခတွေဖြစ်ပွားနေစေရခိုင်ပြည်နယ်အတွင်းမှာမနေ့ကနေဒီကနေ့မှာမြို့နယ်၃ခုမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ
်။မင်းပြမြို့နယ်စိတ်ကြရရွာနဲ့ဒီလက်ခုပ်ရွာအကြားမှာလည်းပဲနော်ဒီနေ့လေ၁၂နာရီ၄၀မှာဟိုတကြိမ်တိုက်ပွဲဖြစ်ခဲ့တာရှိတယ်ဗျ။
အေးသတင်းပြန်ကြားရေးတာဝန်ခံခိုင်ဒုက္ခပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာထုတ်လင်းပေးပါမယ်ဒီသတင်းလွှာနဲ့အတူနေပြီးတော့ Wisdom Hill မူဂျူအကြောင်းက၃နှစ်ရွယ်မိန်းကလေးလိမ့်ပိုင်းဆိုင်ရာစော်ကားခံရတဲ့အမှုနောက်ဆုံးအခြေအနေစက်တင်ဘာ29ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ကုတ်ခိုင်မျိုးနယ်မုံစီရွာရဲစခန်းမှူးအပါဝင်ရဲတပ်ဖွဲ့ဝင်လေးဦးကို TNL ကပြန်လွှတ်ပေးလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လင်းပေးပါမယ်သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြန်မာပြည်တုံ့တက်ခြင်းနဲ့တပတ်အတွင်းအကစားသတင်းလှရီကိုလည်းနားဆင်ရဖို့ရှိပါလေ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
။အမေရိကန်သမ္မတ Donald Trump ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးတဲ့အထိဖြစ်လာခဲ့တဲ့ Ukraine သမ္မတနဲ့တယ်လီဖုန်းဆက်စကားပြောဆိုချိန်မှာသူကိုယ်တိုင်ရှိနေတဲ့အကြောင်းနိုင်ငံရေးဝန်ကြီးမက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။ Ukraine သမ္မတဖလော်ဒီမီယာဇယ်လန်စကီနဲ့သမ္မတ ထရန့်တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာသူရှိနေတဲ့အကြောင်းရောမမျိုးကသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးပွန်ပီယိုကအတိအပြုပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့ထုတ်မပြောပါဘူး။ဒါပေမဲ့လည်းပြည်ထောင်စုသတင်းပတ်ထက်အမေရိကန်ရုပ်မြင်သံကြားဌာန ABC နဲ့မင်းမြန်ကန်အတွင်းမှာတော့ဖုန်းပြောတဲ့ကိစ္စနဲ့ပတ်သက်လို့သူသိထားတဲ့အကြောင်းပြည်ကြီးကပြောမထားပါဘူး။ဖုန်းဆက်ချိန်မှာသမ္မတ ထရန့်ကဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ရှင်ပြိုင်မှုဂျိုးဘိုင်းနေသူဒုသမဟောင်းဂျိုးဘိုင်းနေနဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းသမ္မတကိုတိုက်တွန်းခဲ့တာ2020ပြည့်သမ္မတရွေးကောက်ပွဲမှာပြည်ပကနေဆွတ်ပက်လာအောင်လမ်းဖွင့်ရရောက်တယ်ဆိုပြီးစိုးရအတွင်းလူတယောက်ကတိုင်ကြားတဲ့အထိဖြစ်ခဲ့တာပါသမ္မတထရန့်ကတော့တယ်လီဖုန်းဆက်စကားပြောတဲ့ကိစ္စမှာသူ့ဘက်ကအမှားယုံတစုံတရာလုပ်ခဲ့တာမရှိကြောင်းပြောဆိုထားပါတယ်အလို့တော်မှာလူများစုဖြစ်တဲ့အတိုက်ခံဒီမိုကရက်ကိုယ်စားလှယ်ရဲ့စုံစမ်းစစ်ဆေးမှုတွေဟာအာဏာသိမ်းမှုဂျိုးဘန်းနဲ့လုံရိုက်ဖြစ်နေတယ်သမ္မတကဝေဖန်ခဲ့တာပါအလို့တော်ရေးရကော်မတီရဲ့ခေါင်းဆောင်တွေကတော့စုံစမ်းစစ်ဆေးလုပ်ငန်းစဉ်အတွက်ထောက်ထားစုဆောင်မှုတွေနဲ့တသက်တွေကိုမင်းမြန်းမှုကြိုးပမ်းမှုတွေမှာနိုင်ငံရေးဝန်ကြီးပွန်ပီယိုကဟန်တာကိုကြိုးပမ်းနေတယ်လို့လည်းဆွဆွဲထားကြပါတယ်။ဇူလန်လာတဲ့တယ်လီဖုန်းဆက်ပြောဆိုခဲ့တဲ့ပေါ်စုံစမ်းစစ်ဆေးမှုတွေအတွက်အထောက်ထားအချက်လက်တွေပေးဖို့လွတ်တော်ကိုယ်စားလှယ်တောင်းဆိုထားတဲ့ကိစ္စကိုလည်းအထက်နဲ့အောက်လွတ်တော်ရေးရကော်မတီဝန်ထမ်းတွေနဲ့နိုင်ငံရေးဝန်ကြီးဌာနစုံစမ်းမှုချုပ်တို့ဒီနေ့တွေ့ဆုံဖို့လည်းစီစဉ်ထားတာပါ။ဝန်ကြီးပွန်ပီယိုကတော့နိုင်ငံရေးဌာနကအချက်လက်တွေကိုတောင်းခံတာချင်းချောင်နှောက်ရှင်းနိုင်ခြင်းနဲ့လုံရည်ဖြစ်နေလေအောက်လွတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌအီလီယိုအန်ဂယ်ကိုမနေ့ကပြဖို့ရစားတယ်မှာဖော်ပြထားပါတယ်
။ EU ရောဘတ်သမဂ္ဂနဲ့ဗြိတိန်နိုင်ငံကြားနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုရနိုင်မှုအတွက်သူအဆိုအလျှော့ပေးထားတယ်လို့ဆိုတဲ့အဆိုပြုချက်ကိုဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတင်ပြလိုက်ပါတယ်။မန်ချက်စတာမြို့မှာကျင်းပတဲ့ Conservative Party ညီလာခံမှာပါတီဝင်တွေကိုဒီကနေ့အတည်ပြုခဲ့တဲ့အဆိုပြုချက်ထဲမှာမြောက်ပိုင်းအိုင်ယာလန်နယ်နဲ့အိုင်ယာလန်နိုင်ငံနယ်စပ်မှာရောနယ်စပ်နားမှာပါစစ်ဆေးရေးဂိတ်တွေမထားဘူးဆိုတဲ့အချက်ပါဝင်ပါတယ်။ဒီအဆိုပြုချက်နဲ့ပတ်သက်လို့ EU ကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker ကိုဖုန်းနဲ့ဆက်သွယ်ဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။သူအဆိုရအနေနဲ့ထိရောက်ပြီးတင်တော်တဲ့အစီအစဉ်တွေကို EU ကိုတင်ပြမှာဖြစ်တယ်လို့ဝန်ကြီးချုပ် Johnson ကပြောကြားခဲ့ပါတယ်။EU တွေကနေဗြိတိန်နှုတ်ထွက်ဖို့တတ်မှတ်ရဲ့အောက်တိုဘာ31ရက်မှာနှုတ်ထွက်နိုင်ဖို့ကြိုးစားမယ်လို့လည်းထပ်မံကတိပြုပါရယ်နှုတ်ထွက်ရေးကိစ္စတွေကိုအပြီးသတ်လုပ်နိုင်မှဗြိတိန်နိုင်ငံအနေနဲ့ငွေကြေးနေဆက်နဲ့ဥပဒေရေးရာတွေကိုကိုယ်ပိုင်ထိန်းချုပ်နိုင်မှာဖြစ်တယ်လို့လည်းပြောပါရယ်ဗြိတိန်နိုင်ငံအနေနဲ့ EU တွေကနေတည်တည်ငြိမ်ငြိမ်နှုတ်ထွက်ပြီးရှေ့ဆက်ကြမယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကဒီကနေ့ပြောကြားသွားပါရယ်အရင်ဝန်ကြီးချုပ်ဟောင်းထရီဆာမေးနဲ့ EU ကြားရရှိထားတဲ့သဘောတူညီချက်တွေကိုပြန်လည်ပြင်ဆင်ဖို့ဗြိတိန်ကကြိုးစားနေတဲ့အပေါ် EU ဘက်ကတော့တိတ်ပြီးတော့ညှိနှိုင်းဆွေးနွေးလို့မပြပါဘူးဗြိတိန်နိုင်ငံတင်ပြတဲ့အဆိုပြုချက်တစ်အပေါ်ထိထိရောက်ရောက်သုံးသပ်သွားမယ်လို့ဥရောပကော်မရှင်ကပြောကြားထားပါတယ
်ရင်းနှီးသင်္ဘောကနေပြုလုပ်နေအောင်တိစောက်ထားတဲ့ပက်ထရိုက်တက်မစ်ဆိုင်းတုံးလို့ယူဆတဲ့ဒုံးကျည်ဒီစင်းကိုမြောက်ကိုရီးယားကဒီကနေ့ပဲစမ်းသပ်ပြုလုပ်လိုက်ပါတယ် အမေရိကန်နဲ့အလုပ်ဖွဲ့စဉ်ဆွေးနွေးပွဲတွေကျင်းပဖို့ဂျပန်လိုမှာစမ်းသပ်ပြလုပ်လိုက်တဲ့မစ်ဆိုင်းတုံးဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းစဉ်မှာအရေးကြီးတဲ့တိုးတက်ဖြစ်ထွန်းမှုတစ်ခုဖြစ်နေလဲအခက်အခဲတွေယူဆနေကြပါတယ်။ကံဝန်ပြင်းနဲ့ဝန်ဆန်းကံရမ်းမျိုးအနည်းပင်လယ်ထဲကနေဒီနေ့စောပိုင်းစမ်းသပ်ပြလုပ်လိုက်တဲ့မစ်ဆိုင်းတုံးဟာရင်းကုန်တင်းမောကနေပြစ်လွတ်နိုင်တဲ့ပက်ထိန်တက်ပကွန်ကေဆွန်အမျိုးအစားမစ်ဆိုင်းတုံးဖြစ်နိုင်ခြေများတယ်လို့လဲတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်။မစ်ဆိုင်းဟာကီလိုမီတာ450အကွာဝေးလောက်ထိရောက်ခဲ့ပြီးအမြင့်ကီလိုမီတာ910လောက်ထိရရှိခဲ့တဲ့အကြောင်းလဲတောင်ကိုရီးယားစစ်တပ်ကပြောဆိုထားတာပါ။ခုနောက်ဆုံးစမ်းသပ်ခဲ့တဲ့မစ်ဆိုင်းတုံးဟာပုံမှန်ပြည့်စင်တစ်ခုကနေပြေလွတ်တဲ့အခါကီလိုမီတာ1900လောက်ထိရောက်နိုင်တယ်လို့လဲကြမ်းကျင်သူတွေယူဆထားပါတယ်။မြောက်ကိုရီးယားကစမ်းသပ်ခဲ့တဲ့မစ်ဆိုင်းတုံးကိုရင်းငုံသွင်းမောကနေပြေလွတ်ခဲ့တာလားဒါမှမဟုတ်ရေရောပြည့်စင်တစ်ခုကနေပြေလွတ်ခဲ့တာလားဆိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားကြားအချင်းတို့ကြားရဆိုင်နေခဲ့တဲ့အလုပ်ဖွဲ့စဉ်ဆွေးနွေးမှုတွေအောက်တိုဘာလ5ရက်လာမယ့်စနေနေ့မှာစတင်မယ်ကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကမနေ့ကပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲစမ်းသပ်ခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတာလုံပြစ်မစ်ဆိုင်းတုံးနဲ့စမ်းသပ်တာဟာပြဿနာမဟုတ်တဲ့အကြောင်းပြောဆိုထားပြီးနောက်ပိုင်းမေလကဆက်လို့မြောက်ကိုရီးယားကပက်ထိန်တဲ့မစ်ဆိုင်းတုံးစစ်တကြိမ်စမ်းသပ်ထားတာလည်းဖြစ်ပါတယ်။
ဟောင်ကောင်မှာအင်္ဂါနေ့ကဆန္ဒပြမှုအတွင်းတနက်နေ့ပြစ်ခတ်ခံရတဲ့ဆယ်ကျော်သက်ကျောင်းသားရဲ့ကျောင်းရှိမှာဆန္ဒပြသူများနဲ့ချီဒီကနေ့စုဝေးဆန္ဒပြဆူတောင်းပွဲလုပ်နေကြပါတယ်။ရဲကိုတန်တုံးနဲ့ရိုက်ဖို့ကြိုးစားတဲ့အဲ့ဒီဆန္ဒပြကျောင်းသားရှင်ဘတ်နေရာကိုရဲရာရှိတယောက်ကအနီးကပြစ်ခတ်ခဲ့တာကိုဗီဒီယိုပုံတွေမှာမြင်ရပါတယ်။ဟောင်ကောင်စစ်ရုံတစ်ခုမှာကုသမှုခံနေတဲ့ကျောင်းသားရဲ့အခြေအနေတည်ငြိမ်တယ်လို့ဟောင်ကောင်ကလာရတဲ့သတင်းတွေမှာဖော်ပြပါတယ်။သူတနက်နေ့ပြစ်ခတ်ခံရပုံကိုဖော်ထားတဲ့ပိုစတာတွေပုံတွေကိုဆန္ဒပြသူတွေကကင်ဆယ်ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာတရုတ်အစိုးရရဲ့ထိန်းချုပ်မှုပိုများလာတဲ့အပေါ်ဂျူလာတွေကစားလို့စန့်ကျင်ဆန္ဒပြမှုတွေအတွင်ဟောင်ကောင်ရဲတွေကပထမဆုံးချီအစ်စ်နဲ့ပြစ်ခတ်နှိမ်နင်းခဲ့တာပါ။အသက်အန္တရာယ်ဆိုးရိမ်လို့ရဲအရာရှိကတနက်နေ့ပြစ်ခဲ့တာလက်ခံနိုင်တယ်လို့ဟောင်ကောင်ရဲချုပ်စတီဗင်လိုးကပြောကြားခဲ့ပါတယ်။ထီရီကိုင်ဆောင်ဆန္ဒပြကြတဲ့ဆန္ဒပြသူတွေကိုအထီးကရုံးနှိမ့်နေရဲရဲတွေကမျက်ရည်ရိုပုံးတွေမိသက်ပိုက်တွေတုံလူစုခွဲခဲ့ပါတယ်။ဆန္ဒပြသူတချို့ကလည်းအိမ်လုံးမိလောင်ပုံးတွေနဲ့ရဲတွေကိုပစ်ပေါက်ကြတယ်လို့မြို့လယ်ကအဓိကလမ်းဆောင်ကြီးမှမိတွေရှို့ခဲ့ပါတယ်။တရုတ်သမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားတွေတရုတ်နိုင်ငံမှာအင်္ဂါနေ့ကအကြီးအကျယ်လုပ်နေချိန်မှာဟောင်ကောင်မှာအကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။ဟောင်ကောင်နဲ့မကာအိုဒေသတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ဆက်ပေးထားမှာဖြစ်ပေမဲ့ထိုင်ဝမ်အပါအဝင်တရုတ်ပြည်သူအားလုံးပြည်လက်စုစည်းရေးကိုတရုတ်အစိုးရကဆက်လက်ဆောင်ရွက်သွားမယ်လို့သမ္မတရှီချင်းပင်ကမင်ကွန်းနဲ့မှအခိုင်အမာပြောကြားသွားခဲ့ပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 11695ไมโครเมตร32กิโลเฮิรตซ์9300ญาไมโครเมตร57กิโลเฮิรตซ์585โรจินสนิทตะเนรวยมาไมโครเมตร190กิโลเฮิรตซ์1500ก็ได้เพื่อเท่ากันได้ใช่มั้ย
คืออเมริกันสัญญามาไว้ซีซั่นเยบอดูนี่ญาบะตะเนรนี่ก็เสร็จละจีญาณีบาระอเมริกันเนี่ยตาลีบันตะบงนี่จายินเจยซุนิโกတက်တမန်ရဲ့အရာတွန်းအားပေးနေကြမှာပဲအာဖဂန်ဆိုင်ရာအမေရိကန်ထူးထူးတက်တမန်ဇမ်မေခါလီဆန်နဲ့တာလီဘန်အဖွဲ့ကိုဆယ်ပြီးအိန္ဒိယပါကစ္စတန်နိုင်ငံကိုဒီနေ့ပဲရောက်လာကြပါတယ်။ပါကစ္စတန်မျိုးတော်ကိုအမေရိကန်ထူးထူးတက်တမန်ဦးဆောင်တဲ့ကိုဆယ်အဖွဲ့ရောက်လာပြီးနိုင်ပိုင်းကျမှာပဲတာလီဘန်ကိုဆယ်အဖွဲ့ကလည်းအစ္စလာမဘက်မျိုးကိုဒီနေ့ဆော့ဘက်ရောက်လာခဲ့တာပါ။အဖက်ကိုဆယ်တွေကအင်ရှင်ပါကစ္စတန်ဆိုးရွားရရှိနေတဲ့ပြည်စုံမှုရောက်ရှိနေတဲ့ဖြစ်ကြောင်းပြောဆိုထားကြပေမဲ့ဖွဲ့ဝင်စတူပါတာလီဘန်ကိုဆယ်အဖွဲ့အနေနဲ့အမေရိကန်ကိုယ်စားလှယ်တွေနဲ့တိုက်ရိုက်တွေ့ဆုံမှာမဟုတ်ကြောင်းအပြတ်မပြောနိုင်သေးဘူးလို့လည်းတာလီဘန်အဖွဲ့ပြောဝင်ရသူကဗီဒီယိုကိုပြောပါတယ်။တာလီဘန်ကိုယ်စားလှယ်အဖွဲ့ဟာပါကစ္စတန်မှာတနင်္ဂနွေနေ့ထိရှိနေမှာပါ။အမေရိကန်ကပြည်ပမှာတိုက်ခတ်နေတဲ့စစ်ပွဲတွေအကြဆုံးအဖြစ်ဆက်ရှိနေကြအာဖဂန်နိုင်ငံစစ်ပွဲအဆုံးသတ်နိုင်မဲ့ငင်းချေးသဘောတူညီချက်တည်းကိုအမေရိကန်နဲ့တာလီဘန်အဖွဲ့ကြားလက်မှတ်ထိုးနိုင်မှုနှိစက်လာနေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတနည်းလောက်ကျဆွေးနွေးမှုတွေကိုရုတ်တရက်ရပ်ဆိုင်ထားတာလည်းဖြစ်ပါတယ်။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူနဲ့ဒီကနေ့တွေ့ဆုံမဲ့အစီအစဉ်ကိုဆေးဦးစီးကျုံဟောင်းလည်းဖြစ်ဝန်ကြီးချုပ်ရဲ့အဓိကနိုင်ငံရေးပြိုင်ပွဲလည်းဖြစ်တဲ့ဘန်နီဂန်စ်ကဖျက်လိုက်တဲ့အတွက်အစိုးရဖွဲ့နိုင်ရေးကြိုးပမ်းမှုတွေမရေမရာဖြစ်နေပါတယ်။တွေ့ဆုံဆွေးနွေးဖို့ကြိုတင်သတ်မှတ်ချက်တွေပေါ်သဘောတူညီမှုမရခဲ့ဘူးလို့ဂန်စ်ကပြောကြားပါတယ်။ဒါပေမဲ့တွေ့ဆုံမဲ့အစီအစဉ်ကိုဒီတစ်ပတ်ထဲမှာပဲပြန်ပြီးစီစဉ်နိုင်တယ်လို့တော့ဆိုခဲ့ပါတယ်။ဝင်ကြီးချုပ်ရဲ့လီကွတ်ပါတီကတော့တွဲဆုံမဲ့အစီအစဉ်ကိုဖျက်ဖို့ဆုံးဖြတ်ချက်ပေါ်အံ့အားသင့်တယ်လို့ပြောပြီးတာဝန်ယူမှုရှိဖို့နဲ့ရွေးကောက်ပွဲနောက်တစ်ချိန်ကျင်းပရမယ့်အခြေအနေမျိုးကိုရှောင်ရှားဖို့လည်းတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့လတိုင်းကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာ Bernie Sanders ရဲ့ Blue and White ပါတီက33နေရာအနိုင်ရခဲ့ပြီးတော့ဝင်ကြီးချုပ်ရဲ့ပါတီကတော့အမှတ်32နေရာအနိုင်ရခဲ့တာပါ။ ပါတီနှစ်ခုလုံးအပြတ်အသတ်နိုင်များတဲ့အတွက်မြန်မာဆိုရဖွဲ့ရမယ်အခြေအနေနဲ့ကြုံရတာဒီနှစ်ထဲမှာတာဟာဒုတိယအကြိမ်လည်းဖြစ်ပါတယ်။ကမရာကတော့မြန်မာဆိုရဖွဲ့ဖို့ဝန်ကြီးချုပ်ကိုတိုက်တွန်းထားပါတယ်။စစ်တပ်အကြီးအကဲဟောင်ဂန့်စ်ကအခိလိုက်စားမှုဆဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နန်တန်ညာဟုဦးဆောင်မဲ့ဆိုရရဲမှမပါနိုင်ဘူးလို့ပြောထားပါတယ်။
Sorry ထောင်လိုင်းရီလက်ချက်နဲ့တင်းစားဆရာချင်မဲခါရှိပြီးတည်ဆုံးခဲ့တဲ့နှစ်ပြည့်ဖြစ်မိတ်ဆွေတွေတက်ကြွလို့ရှားသူတွေတူရကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စစ်ဝင်ရုံးဖြစ်ပတ်မှာဒီနေ့ပဲအမတ်တရားဆူဝေးကြပါတယ်တူရကီနိုင်ငံသူရေးစားဖြစ်သူနဲ့လက်ထပ်ဖို့ထောက်ထားဆောင်ရွက်ဆက်လမ်းနေရနိုင်အောင် Sorry ကောင်စစ်ဝင်ရုံးလေးကိုဝင်သွားတဲ့လွန်ခဲ့တဲ့နှစ်တုန်းကအချိန်တိုင်းအောက်မေ့ဘွယ်အခမ်းအနားကိုစတင်ခဲ့ကြတာပါရေးစားဖြစ်သူအပြင်မှာစောင့်နေချိန်မှာပဲခါရှိပြီးကကောင်စစ်ဝင်ရုံးကနေမှအသက်ခံခဲ့ရတာပါသင်းစားဆရာခရှုပ်ကြီးတည်ဆုံးတာတစ်နှစ်ပြည့်လာပြီဖြစ်ပေမဲ့အလောင်းကိုဘယ်မှာဖြောက်ဖြစ်ဖြစ်ခဲ့တယ်ဆိုတော့ ਨੇ တက်ချက်ကမှ sorry ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ပတ်သက်ဆွေးနွေးမှုရှိမရှိဆိုတာတွေကတော့အခုထိအဖြေမထွက်သေးပါဘူးရှင်မင်းသားကတော့တက်ချက်မှုအတွက်သူ့မှာအပြည့်အဝတာဝန်ရှိတဲ့အကြောင်းမချလိုက်ရင်ငါပဲပြောဆိုခဲ့ပေမဲ့တက်ချက်ဖို့အမိန်ပေးခိုင်းစေခဲ့တာမရှိတဲ့အကြောင်းလည်းညှင်းဆန်ထားပါတယ်
အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ပြုတဲ့ဒုက္ခတွေအရေအတွက်ဟာ2019ဘန်နာနှစ်ကုန်ဆုံးတဲ့စက်တင်ဘာ30ရက်နေ့မှာ3000ပြည့်သွားပါတယ်။2018အောက်တိုဘာ1ရက်ကနေ2019စက်တင်ဘာ30ရက်နေ့အတွင်းရောက်လာတဲ့ဒုက္ခတွေအများစုကအာဖရိကနိုင်ငံတွေကဖြစ်ကြပြီးတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတခုတည်းကဒုက္ခတွေ13000ရှိပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်ကလက်ခံတဲ့ဒုက္ခတွေထဲမှာမြန်မာနိုင်ငံက4932ယောက်ယူကရိန်းက4452ယောက်အရီထရီးယားက1958ယောက်နဲ့အာဖဂန်နစ္စတန်က1198ယောက်ဖြစ်တဲ့အတွက်အဲ့ဒီနိုင်ငံ၅ခုကဒုက္ခသည်တွေကိုအမေရိကန်ကအများဆုံးလက်ခံခဲ့တာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားကဒုက္ခသည်တွေကတော့600ထက်နေပါတယ်။2018ဘဏ္ဍာနှစ်အတွက်လက်ခံတဲ့ဒုက္ခသည်အရေအတွက်ကိုအင်မီရိုက4000ကျော်လို့သတ်မှတ်ခဲ့ပေမဲ့လာရောက်အခြေချခဲ့သူက12000ကျော်ပဲရှိပါတယ်။အခု2020ဘန်နာနှစ်အတွက်လက်ခံတဲ့ဒုက္ခတွေအရေအတွက်ကို18000ထိရှော့ချလိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပါတယ်။ဒီအရေအတွက်သတ်မှတ်ရေးအတွက်လွှတ်တော်နဲ့ဆွေးနွေးရအောင်မှာမို့ဒီအရေအတွက်ကတော့အတိမဖြစ်သေးပါဘူး။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအခြေချခွင့်ပြုတဲ့ဒုက္ခတွေအရေအတွက်ကိုရှော့ချဖို့အတွက်အင်မီရိုကတောက်လျှောက်တွန်းအားပေးနေပါတယ်ရှင
်။ဟုတ်တယ်ဟူးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုံရမွန်တို့ပြောပြပေးကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်စီအီးပဋိပက္ခဖြစ်ပွားနေစေရခိုင်ပြည်နယ်အတွင်းမှာမနေ့ကနေဒီကနေ့မှမြို့နယ်၃ခုမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းရခိုင်လက်နက်ကိုင်အေအေအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ပုံနှကျုံမျိုးနယ်ထဲမှာတက်မတော်စစ်ကြောင်းတွေရက်ဆက်ဘုံခွဲတိုက်ခိုက်ခံရတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒီဘုံခွဲတိုက်ခိုက်မှုဖြစ်စဉ်မှာမြန်မာစစ်တပ်ဘက်ကထိခိုက်မှုမရှိဘူးလို့လည်းတက်မတော်ဘက်ကပြောပါတယ်ဒီအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမတည်ငြိမ်မှုတွေလက်အတန်းကြာဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကသုံးမြို့နယ်မှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာပါမနေ့ကနေ့ဒီကနေ့မှာမင်းပြားကြောက်တော်နဲ့ဘုံလူကျုံမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေရဲ့သတင်းပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။မင်းပြားမြို့နယ်စိတ်ကြရရွာနဲ့ဒီလက်ခုပ်ရွာကြမှာလည်းပဲနော်ဒီနေ့လေ12:40မှာဟိုတကြိမ်တိုက်ပွဲဖြစ်ခဲ့တာရှိတယ်ဗျ။ထိခိုက်အကြဆုံးတော့မတိရသေးဘူး။အော်တိုဘာလတရက်နေ့မှာဒီပုံနာရွာမြို့နယ်ပေးစီနန်းရွာနဲ့မြဲတောက်ရွာကြမှာမနေ့8:00ခွဲမှာဒီဗမာစစ်တပ်ဘက်ကနေပြီးတော့ဒီကျွန်တော်တို့ရှိတဲ့နေရာကိုထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာဟိုတိုက်ပွဲဖြစ်တာတော့ရှိတယ်။ဗမာစစ်တပ်ဘက်က30လောက်ကြဆုံးနိုင်တာပေါ့နော်။ဒီမနေ့ကကြောက်တော်မြို့နယ်ဒီ Prime Dine ရွာနဲ့တင်မရွာတိကြပေါ့နော်။အဲ့ဒီမှာဒီဗမာစစ်တပ်ရဲ့စစ်လက်နက်ပစ္စည်းရိုက်ခါတင်ဆောင်လာတဲ့ဒီဆက်လက်သုံးစီးကိုကျွန်တော်တို့ဘက်ကနေပြီးတော့ဒါဟန်တာပြစ်ခတ်ခဲ့တာရှိတယ်။ခြုံပြီးတော့ပြောမယ်ဆိုလို့ရှိရင်တော့မျိုးနေ၃ခုလောက်မှာတိုက်ပွဲတွေဆက်ပြီးတော့ရှိနေခဲ့တာ
။မနေ့ကပုံနှချုံမြို့နယ်ပဲစီနန်းရွာကနေမြစ်တောက်ရွာကိုသွားတဲ့မြန်မာစစ်ကြောင်းဘုံခွဲတိုက်ခိုက်ခံရတယ်လို့ပဲစီနန်းဒေသခံရွာသားသူကပြောပါတယ
်။နေကပဲစီနန်းကမှဘုံခွဲတယ်လေလို့ရဲဆိုတဲ့ခံကတော့ဘက်ကသွားတယ်လေသွားချင်းမလိုက်ခွတာပေါ့
။ပုံနှချုံမြို့နယ်ထဲမှာနေ့ရက်ဆက်တိုက်ဘုံပောက်ပွဲမှုဖြစ်ပွားခဲ့ပြီးမနေ့ကပဲစီနန်းရွာဘက်ဘုံခွဲခဲ့တဲ့အခြေအနေနဲ့ပတ်သက်လို့အဲ့ဒီဒေသကိုလှည့်လည်နေတဲ့ပုံနှချုံမြို့နယ်မဲဆန္ဒနယ်ကအမျိုးသားထုတ်တော်ကိုဆက်လက်ဥခင်မောင်လက်ကအခုလိုပြောပါတယ်။
ဝင်းစတိုက်တော့ပေါက်ပြီးအဲ့ဒီဘုံကျမျိုးနေမှာလေကျောက်ဆိုင်ရောင်းနာမှာတစ်ခေါက်ရောက်ခဲ့တဲ့နေ့ကပေါ့မနေ့ကအဲ့ဒီသေးစီနေနေမြက်လောက်ဆိုရရောင်းကြမှာအဲ့ဒါလေတော်တော်ဝေးနေနေတာကာနယ်လည်းမရှိဘူးရောရှင်းဆက်လန့်တော့မရှိဘူးကြတော့တော့တင်းတော်သားတွေတော့မိုက်ဆိုတော့နေများကြည့်တတ်မှုရှိတယ်ဒါမှမဟုတ်အနိကကဘာမှမတော်ရတာမဟုတ်တာ
ปุ่นยุ่งยุ่งเนี่ยด้วยแต่การมุ่งมาเนี่ยมาเสด็จไปกับที่การมุ่งดีสิ่งนี้ได้ลูกปีเพื่อการเปลี่ยนส่วนนี้ไปไหมอันนั้นเป็นแต่เสด็จนั่งจูตั้มรอเปลี่ยนคุยกับผู้มุ่งจีวิ่งสู่อุกาโรที่ผมบอกว่ามุ่งพิเศษมาเสด็จไปกับที่การมุ่งมีสิบุลุสวาเลยอะไรอะไรบ้างมั้งที่บ้างเนี่ยไม่ได้ยังนะผมเคยอะไรบ้างมั้งที่บ้างเสด็จมาแล้วต้องเสียนี่บ้างเลยปุ่นยุ่งยุ่งเนี่ยกูว่าเนี่ยเจ้าเสียจ้าบีทาร์ลามาไม่บอก Nidava, Purida Munateka, E. Poya, Yayi Chisai Sakanakuku, Tamura Pega, Tangba Yaki Kere Subi, Tamura Terema, Janja Yipua, Dream Mugani, Maniga Toku, Josu Kevare, Purida Mune, Punule Pamashita, E. Yayi Sakan, Tangba Yaki Keda, Nepatalu, on a point time, Sitanajo, Tamura Yokuya, Pumuji Winso Uga, Kulu Sepiovare,
Punule Pega, Sakanaku.
ผมอยู่เล่ยแต่มาก็ก็เลยอาการอย่างย้ายเวียยะเราผมอยู่เล่ยเนาะอบอเวมาส่วนตัวอย่างที่เราเล่าได้อุปสรรคในสัตว์ตรงสถานเนาะที่รู้เช่นผู้ใหญ่อบอเวเช่นบ่เนาะไอ้เนี่ยอะไรเช่นเราเรื่องอะไรกันเปล่าวะรู้เหรอล่ะต้องสอนเนี่ยยาวเช่นเราเอ้ยยาจีสกันเต็มไปยาจีแค่แต่เรียนไปแต่ลูกเอ้ยยาเตรียมจานจ่ายตาวงคันใครดูข้ากันรอมังกามูไม่ใช่จังเปล่าวะเลย ไอ้ที่เป็นมาเด็กวัยที่นี่นะรู้ไหมยังต้องเล่าด้วยจานนี้ดามเอลูกพี่สิ่งนี้โอ้เจ้าน้องต้องได้ด่ากันรอเจ้าน้องเรียกสิ่งนี้ทำไมเชื่อใจกันเนี่ยรู้ตัวด้วยลูกนี่วิโรเอล่ะโอ้แต่ขันเป็นไปยามีเดียวตัวอะไรพี่นายน้าบอกที่ยังไปดูมาเยอะขันพี่เนี่ยด้วยเนี่ยมาสิตาเนี่ยไอ้พวกดูนับไปยี่สิบสามตายพวกพี่พวกมูดีตามก็ปุ่งเว้ยมูชิสินีบ้าสิลานี่เชื่อรับว่า ที่กระสินี่ก็นิบิโรมาจิมาเกเรตั้มรอดเรียมาเปลี่ยนใจอีกพวกสินี่ได้เช่นเดียวกันมาอีกครั้งที่เดิมมาแล้วนักการพอดีเท่านั้นไม่หนุ่ยเจ้าตีสูงลูกคนเดียวแต่ยังยาสีดูสักสี่ยาสีเจ้าเจ้าสุดท้าวเลยมันเหงาตีเสมาละกันนี่ตีเนสเซเดมาละที่พี่บอกให้ได้ตายพวกเนี่ยปุ่มปากเวมูเจ้าอายาตาที่กันตีสูงลูกเสียเจ้าตีสินี่วิที่ใครแต่ยังยาสีดูแต่ยังเสียเจ้าเล่าที่สินี่วิลูอีกครั้งที่เนี่ยสุดโต๊ะกูสเลยก็เจ้าสุดวันเลยขมยา
นั่นก็เป็นเรื่องปีโป้ท่าบ้างอากูสับปีโร่วิกตอเรียมูนังสองยาดรีนชีนีกูติมพยาปีจิมารีนี่ปีโร่วิสจำเห็นมุจูจังว่าต้องมีเยี่ยมเหม่งคลีในมาให้สัญญาสก้าขยันในปัตตาปีโร่ไล่ป่าสองยาปีนี้เนี่ยเป็นชีนีป่าวเวคลีเนี่ยเย่พักเห็นโดนเนอุลีกุญย์สองยาปีนี้ดูซูซูปังคนอุโกจังจีเจย์มุดออกมาหลังอาเยสขมาหมู่พุงเกวารี ดีเทก้าสุดสุดขยันดูกองจีเปก้าไล่ป่าสองยาปีนี้เลยชีนีดอสูดาลียงโกคลีตั้งเงี้ยคุยสัญญาอุบลีปงมาเตียติกะเนเนเตียเซสุไลไปดีมุพันเจโกอุบลียงอาดีปิไลตาฮาเลมานี่เลยลูอุบลีปิญญาชินิกาทาวปิอาจาวารีดีจังปีสงโอวิวีดรินดาวสุสุกามีเมียนปีโปทาวายเช่น ในปีรอกาต้องเนี่ยอยู่เมืองลิงเอ๋เลยไม่สัญญาสก้าขยันเลยฟิโตเรียมูเน่ปัตตาดีอมุมาปอบาวโพดว่าอารมณ์ลูลานี่ใช่ไหมก็เลยเนี่ยพังเอ๋อโตอุลเน่กุญย์เป็นเนื้อตัวเปลี่ยนที่มูมาปาวเน่เชนิตงูบ้าวิสตันเฟย์เจ้าชิจายมูโตออกมาหลังอาเฮสกามาอมุพันตายจากเกวารีแต่ยังคุยงาทว่าสูชัดวิกาตุยตานาอุบโบที่ไกลเนี่ยน่าเสียดเอ็ดว่าปูมาเช่าเสียเช่ากาจีปาวเองก็เลยต้องเนี่ยคุยยิ้มยาสัญญาอุบลีเน่อมุพันเอราบ้า อันนี้บอกอุบลียงอ่ะก็เลยต้องเนี่ยคุยยิ้มยาสัญญาอุบลีโกดาลักขังเงี้ยวิสุสวะขันหายาตูอังจีปะกันเลยไล่ป่าสังเวียนปีนี้เลยชินีทศุดาลียงโก้ปูมาตียาติกาจีเนี่ยเนี่ยตีปิวเบกเกอร์บาร์เลยที่โลกมูดว่าไล่ป่าสังเวียนนี่เลยชินีริโกตียาสวะสุเรที่พิลาเร่โบชินีเดินเช่าเดินเนี่ยพยจิตาเร่ยามานังเงี้ยชินีเดินยาพยจูกาอุบลีบ้างอุดรงาเฮติสังเวียนตัวเมลูตบอท่าทุกเบียนทาร์เลย
ชินีริมาสองที่ยามเช้าวันศุกร์ไล่นายามอุบลีเลยชิบาร์เลยชินีกับอุบลีชูพาวินตั้งสัญญาอุบลีเนี่ยยืมยูโรยาเป็นแม่คู่ลูกที่อาศัยสุทารากาตบ่าวมันจะอุบลูกที่อาลดอชินีอุติงตันอุกาเปียวบาร์เลยตัวสุดท้ายเราสุดท้ายเลยกิจการชินีกับเรียกว่ามาตั้งแต่ทุกเดือนกิจสาวุตุกยามจูเร่ดูเงี้ยสุดท้ายข้าจารอตัวอากงโนมชิมันจะจูเร่ได้บ่มันจะชูบีจูบจูอามาบ่เนาะเอร่ามีดีเวชีกว่าเลยดาวินเนี่ยสวยสุดท้ายเลยปุ่มมันเลยอัศเดบิจันโอปิโอ
အောက်တန်းကြရမှုတွေရှိတယ်သူတို့ကအမှုဝင်ပြန်ဆိုင်ရှင်ပြိုင်တဲ့အခါမှာကိုယ်မှုရှင်နေမကောင်းဘူးဆိုရင်တပည့်ရှင်တွေကိုငွေနဲ့ပေးဝယ်ဖို့ကြိုးစားတယ်မရရင်အဲ့ဒီရှင်တွေကိုတိုင်တယ်တိုင်ပြီးလို့ရှိရင်အမှုလဲဆွတင်ဖို့ကြိုးစားတယ်ဒါမျိုးတွေလုပ်တတ်တယ်ပေါ့ဗျာ
တရားလွတ်တော်ရှင်နေဦးကြီးမြင့်ကတော့ဗစ်တိုးရီးယားအမှုစပြီးတိစောက်စင်ကလေးကလွဲမှားနေတယ်လို့ဆိုပါတယ် Victoria amu ah, sabi amu di Saudi am arila. Victoria eh cuci apa mahmu di dia cuci dia kanggo tanzi di Swedia am. Victoria Swedia le dia kanggo sabi aje juga. Ayah logu dia kama dua dua cuci di netu. Ubre yangu popi am. Ubre yangu ane juga macam netu dia soyam. Ayah lu mau pene. Dulu si ati amane dulu yahi dek ane udah cari le di net. Timu sabi di Saudi arila sabi luaran.
Aku dia saya suka naik ale keliling ni, kau ini mian saya ubriga keliling ni tadi keliling ni dia kampir de, amurima, dana pada de cawang yariku, tadi entau biar nawi melu ya bulu dia lodo sini uci mianga subare, tapi me aku pi sema saya suka le pumaga ubri cawang yari mana yaku dia lodo sini uci mianga aku lu tau biar bare.
Di rumah keliling dia kah le mesin dia, keliling tadi sura kah le be Victoria macam ni, tapi Victoria apa dia soya ramu kene, Victoria tu tuhwa biar elu de, tuhwa biar elu. Duaane, jualai dia duriya. Tapi lembut dia uti ya kan lembut sedih dia amma. Kerana dia yang lembut uti yangwa. Ayo, ni mama. Kerana ni ubre ini nyusup dia amu punya. Ayo amu punya aku ubre yangwa di ubre ya suami. Ubre ya, ramah ni dia, tingsau ni dia. Jangan orang ubre usaha dia.
Dia sukan dia le, seni dosu dari yangwa. Di muka ubre jangwa yang sangat amat pilih. Tulai pasang yang beni le, sukan dia tu angji muka. Yang dah lu sang dua melu suara.
Cuma dia suruhkan ada suruh mah awi muda cuma lu ini naik mebono, si mungkin ni naik mebono, nama sahunya selalu dia sahunya doa mawas.
Lima saya julung kan haya tu kelingan Victoria ga, dia kan pih susuakan haya tu awi gua mesti jauh ne, gugu cina gugu ni dah bawa ni lu dia yang mah terus terbaik. Di muka tamra yang ale sahunji nabi, agri lay samu tak saya komisi ale, agri lay samu miao miao, agri lay samu ne padavi, ni semua si mesi gu sahunji sahunya ni lelu surhabale. Lama adu bala koye ni maro, dia kan pih susuakan haya tu awi gua, ama kan bima bi dia yang ag mengcham hamawa.
Masasudrin pipu tara bahasa. Kusa biyo TNL ga pansi tara yeta pwawin liyugu bian lupi laite janggu drin luagu nasiya bami. September 29 ni ga pansi kanyare kukai nyune mongsi yua yesakamu apawwe yeta pwawin liyugu ha digni nyani tounai lang ma lumiao labi pipare. Lolo se turu ha muse miyugu yao nibi pichao shantine ye muji ga piyo bime. Pansi kere TNL pekaro ati zik drin topya na mishi di bau. Di drin uro viyui mima bain drin rao kumu soga tin tia pi ma washin.
Okay, shantine miyau bain kokai miyo ne mongsi yua ga jeskamu ye o te u, du ye o te u. Jeda jeda unye, jedu jeda uruha. Setempala nasaku yang nega nanti yo anima DNA kor tamplong tapuaga pansi keraba. Dikini nige maro pansi kaya duri pilihan lumiau labi pecah. Shanti nye jeda puaga jemu cuk sokin angga view ego piobade. Pilihan
labi ya, pilihan labi. Jadi tamplong jemu kor uang jadi ni dia mah jadi pilihan labi. Jadi si yau labi. Lu biye le orang buat tau nai kalau pih macam ni. Aku lagi ni cara jangan aku biar aku musuh yang ni, musuh yang, na?
Mungsi jeskan punya apa ya? Tawin tansau ni sih, pasti kaya lah pecah. Mungsi jeskan ga yeja si tu uga biasa bi. DNL ye biasa guna si tu garo. Jauh ni tu apa nama tombi? Wego kena jauh, pasti dah lu biasa de. Tiga ni biasa bilai dana petelu. DNL ye biasa guna si tu pemuda aja garo. Tu si gu terendam lah de jauh biasa de.
ยูยินยามาวันยูยินเดินทางอาศัยสิ่งนี้กูพี่เรียนมีสิมายูยินเดินทางไล่มาจีชูนายไหมนี่สิ่งเดียวชื่อนายกันเนี่ยชื่อนายสังอาทิสังอาเมเนซ่าทั่วเรื่องเป็นยังวะที่นี่มาเนี่ยมาบูดูดาปีนี้เป็นเนี่ยยาต้าส่งเนี่ยสิ่งนี้กูเดินเสพเป็นเนี่ยบีเอ็งอ่างเนี่ยพี่ว่าต้องจ่ายที่สิ่งนี้มาโรน้องส่งยาเข้ามาที่นี่พี่เรียนสิ่งที่นี่กูเดินเสพเป็นยังวะที่สิ่งนี้กูมีสิมายูเฟซบุ๊กสามีนามาเลยจีชูโลยาวะ
ฟิวเอซีซีนี้เป็นตัวเจ้าพิวจินเนสเวนอฟิวเอมีมาวันเฟซบุ๊กเมสเซนเจอร์นี้สายเจ้าพิวในมาเลเซียฟิวก็อัปเดตด้วยทุกเจ้าจิตมาเลยตอนนี้เราคุณน่าสนใจอะไรกับฟิวเอมีมาวันเหตุผลหุ่นยนต์ยาวันทุเรียนเจ็ดทีเบ็ดที่ไปอากุเซปิโอป่าวันจันทร์ทิ้งทิ้งยีเนสายเนื้อดินหลังตะโบกทุเรียนปีจิมาเล စပိန်နိုင်ငံရဲ့မြို့တော်မက်ဒရစ်မြို့နဲ့ဘာစီလိုနာမြို့ကမြို့ကန်တွေကိုလူထုညဉ့်ဉန်းမှုကနေကာကွယ်ပေးဖို့ပြက်ကွက်တယ်ဆိုပြီးတော့အစိုးရကိုဥရောပကော်မရှင်ကတန်ခတ်လိုက်တဲ့အကြောင်း AP သတင်းဆောင်မတစ်ခုကိုအခြေခံပြီးတော့မှအလိမ္မာကပြောပြပေးပါမယ်ရှင်
။လှပရဲ့ဘာစီလိုနာမြို့ရဲ့မြင်ကွင်းကလူထုညဉ့်ဉန်းမှုကြောင့်မှုံဝါဝါဖြစ်နေပါတယ်စပိန်နိုင်ငံရဲ့မြို့တော်မက်ဒရစ်မြို့နဲ့ဘာစီလိုနာမြို့ကမြို့ခံတွေကိုအထူးသဖြင့်နိုက်ထရိုဂျင်ဒိုင်အောက်ဆိုက်ဓာတ်ငွေတွေပါတဲ့လေထုညဉ့်ဉန်းမှုကနေကာကွယ်ပေးဖို့ပြက်ကွက်တယ်လို့ဆိုပြီးတော့အစိုးရကိုဥရောပကော်မရှင်ကတန်ခတ်လိုက်ပါတယ်ဒီအမှုကိစ္စကိုဥရောပတရားရုံးမှာစီရင်မယ်လို့အဆုံးဖြတ်လိုက်ပါတယ်ဘာစီလိုနာမြို့မှာ exemplar လို့နာမည်ပေးတဲ့စခန်းလိုလေထုအခြေအနေကိုစောင့်ကြည့်ရစခန်း၁၁ခုရှိပါတယ်ဒီစကမ်းမှာအကောင်းဆုံးကိရိယာတွေတက်ဆင်ထားပြီးလေထုထဲမှာပါဝင်တဲ့ဓာတ်ငွေတွေကိုအချိန်ပြည့်စောင့်ကြည့်နေပါတယ်။သူတို့စောင့်ကြည့်တဲ့ဓာတ်ငွေထဲမှာပါတဲ့ PM 10လို့ဓာတ်မြင့်မာရင်မျက်လုံးနဲ့လေကြောင်းကိုရားစီဆက်စီပြီးတော့ပန်းနာရင်ကျက်ယောဂလို့အဆုတ်ယောဂဒါမှမဟုတ်နှလုံးယောဂဝေဒနာရှင်တွေအသက်ရှူခက်ခဲတဲ့အနေအထားကိုရောက်စေပါတယ်။ကြည်ကြည်ကြည်ပေးပြီးအခုလိုအရေးကြီးယူဆောင်ရွက်မှုတွေဟာ2020ခုနှစ်မှာတော့အကောင့်ထဲပေါ်မယ်လို့ကက်တလိုနီးယားဒေသနာအစိုးရရဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုဒါစီရဲ့အထွေထွေညွှန်ကြားရေးမှူးအစ်ဇဘောဟာနာဒက်စ်ကပြောပါတယ်
Nosotros la sensación que tenemos
ကျမတို့အခုလှုပ်ထားတဲ့ကိစ္စတွေကဈေးလဲကြီးတယ်ခက်ခက်ခက်ခဲလဲလှုပ်ထားရတာဖြစ်ပါတယ်ဘာစီလိုနာမြို့ရဲမှာကန့်သက်ချက်တွေစပြီးတော့လုပ်မယ်အခြေအနေတွေအကောင့်ထဲပေါ်ခါနီးပါပြီ
EU ကစပိန်အစိုးရကိုတန်ခတ်တဲ့ဆုံးဖြတ်ချက်ကိုတုံ့ပြန်တဲ့အနေနဲ့ကက်တလန်ဒေတာဘာစီလိုနာမြို့တော်ဝိုင်မှာဥရောပသမဂ္ဂစံချိန်မီလေထုအနေထားရဖို့18လအတွင်းလှုပ်ဆောင်မယ်လို့တာဝန်ရှိသူတွေကခန့်မှန်းချပါတယ်ဓာတ်ငွေထုတ်လုပ်မှုနည်းတဲ့ဇုံတွေဟာမြို့ရဲကိုလေထုညဉ့်ဉန်းမှုပိုဖြစ်စေတဲ့ကားတွေကိုတားမြင်ဖို့ January လတရက်နေ့မှာတက်ရောက်မှာဖြစ်ပါတယ်။ January လတရက်နေ့ကစပြီးတော့မြို့ရဲကိုမီးခိုးထွက်များတဲ့ကားတွေဝင်ရောက်တာကိုလည်းတားဆီးမှာဖြစ်တဲ့အတွက်ကားပေါင်းတသိန်းကျော်မြို့ရဲကိုမောင်းခွေရတော့မှာမဟုတ်ပါဘူး။ဒီလိုကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်ရေးရှော့ချရေးနည်းမြင်မအောင်မြင်ဘူးဆိုရင်ဘာစီလိုနာမြို့ရဲကိုကားမောင်းဝင်မဲဆိုရင်ဝင်ကြေးပေးရမယ့်စနစ်တက်မှတ်မှာဖြစ်ပါတယ်။ဒီလိုအစိုးရအစီအစဉ်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ထိမ့်သိမ်းရေး Greenpeace က Anadel Castillo ကထောက်ခံပါတယ်
။ Podemos ser optimistas en cuanto a la reducción de
ဒီလိုဒါတင်းကျပ်တဲ့စီးနင်းတွေချမှတ်မယ်ဆိုရင်ဒေရုညဉ့်ဉန်းမှုကိုလျှော့ချနိုင်မှာပါ။ဒီ Nitrogen Dioxide အောက်ဆိုက်ဓာတ်ငွေကိုလျှော့ချဖို့ဆိုရင်လူတွေကားတုံးတာလျှော့ပြီးတော့အများပြည်သူပို့ဆောင်ရေးစနစ်ကိုပို့သုံးလာအောင်လုပ်ရင်ရနိုင်ပါတယ်။
ဘာစီလိုနာမှာနောက်ထပ်ပြဿနာတစ်ခုကအပျော်စီးပင်လယ်ကူးသင်္ဘောကြီးတွေကထွက်တဲ့ညဉ့်ဉန်းဓာတ်ငွေတွေဖြစ်ပါတယ်။ဒီထဲမှာကက်တလန်မြို့ကထိတ်ဆုံးမှပါပါတယ်။ဒီလိုဘာစီလိုနာမြို့ရဲ့လေထုညဉ့်ဉန်းမှုအခြေအနေကြောင့်နှစ်စဉ်ဒေတာကန် 9,000 လောက်အချိန်မတိုင်ခင်တည်ဆုံးရတယ်လို့ဥရောပပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့ကပြောပါတယ်။နောက်ပြီးကလေးဘွားမှာဖြစ်တဲ့ပန်းနာရင်ကျက်ကလည်းလေထုအခြေအနေကြောင့်လည်းဖြစ်ပါတယ်။NGO အဖွဲ့ပို့ဆောင်ရေးနဲ့ပတ်ဝန်းကျင်အခြေခံနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ရဲ့လေလာမှုတစ်ခုရဲ့အဆိုအရပင်လယ်အပျော်စီးသင်္ဘောတွေရဲ့အငစ်အကြေးတွေဟာဥရောပမှာရှိတဲ့မြို့တွေထက်ဘာစီလိုနာမြို့ကပိုပြီးတော့များပါတယ်စပိန်နိုင်ငံရဲ့မက်ထရစ်မြို့နဲ့ဘာစီလိုနာမြို့နှစ်မြို့လုံးဟာတရားဝင်သတ်မှတ်ထားတဲ့နိုက်ထရိုဂျင်ဒိုင်အောက်ဆိုက်ပမာဏဟာအရန်ကျော်လွန်နေတယ်လို့ဥရောပသမဂ္ဂကော်မရှင်ကအဆိုပါတယ်။ဥရောပပါဝင်စင်ဆိုင်ရာအဖွဲ့ရဲ့အဆိုအရဘာစီလိုနာမြို့မှာခန့်မှန်းခြေလူပေါင်း 9,000 ရှိတဲ့ပြည်သူတွေဟာနိုက်ထရိုဂျင်ဒိုင်အောက်ဆိုက်ကြောင့်အချိန်မတိုင်ခင်နှစ်စဉ်တည်ဆုံးကြတယ်လို့ EU ကထောက်ပြပါတယ်။ EU သတ်မှတ်တဲ့လေထုရှိတဲ့စံနှုန်းအတိုင်းသာနေမယ်ဆိုရင်ကလေးရွယ်မှာဖြစ်တဲ့ပန်းနာရင်ကျက်ရောဂါဖြစ်ပွားနှုန်းကိုလည်း17ရာခိုင်နှုန်းလျှော့ချနိုင်မယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။လောလောဆယ်မှာဥရောပတရားစီရင်ရေးခုံရုံးကအချိန်18လပေးထားပြီးဒီအတော်အတွင်းမှာဘာစီလိုနာမြို့အနေနဲ့သူတို့သတ်မှတ်ပေးထားတဲ့စံနှုန်းတွေကိုဝင်အောင်လုပ်ဆောင်နိုင်လိမ့်မယ်လို့တာဝန်ရှိသူတွေမျှော်လင့်ထားပါတယ်။အခုအခြေအနေအရသူတို့ကိုတန်ချမချဆိုတာဥရောပကော်မရှင်ကမပြောသေးပေမဲ့ဒဏ်ငွေတော်တော်များများချခံရမယ့်အနေအထားရှိပါတယ်ရှင်
။မတ်အလိမ္မာပါရှင်။ဒီကနေ့ညပိုင်းအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်သာမြင်တာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ခန္ဓာတွေမှာမြန်မာလူထုနဲ့ချမ်းမကြီးခန္ဓာမှာမိသားစုဆရာဝန်ထားရှိတာဟာကောင်းမွန်တဲ့အလေးထားဖြစ်တဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကြုံစံတာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာ
ကျွန်တော်တို့မြန်မာနိုင်ငံကြီးပြက်နေသူကအနေထားကိုကယ်တင်နိုင်မဲ့တနည်းအားဖြင့်ပိုကောင်းအောင်လုပ်နိုင်မဲ့ကောင်းဆောင်မှုပါရှိတယ်လို့ကျွန်တော်အားကြီး
မြန်မာနိုင်ငံအတွက်စစ်ဘုဟောင်းသမရလိုအပ်သလားဆိုတဲ့အကြောင်းအရာပေါ်မှာ1990ရွေးကောက်ပွဲပလဲမြူနယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာပါယောဂါတွေကိုအတိအနောက်မကြဘဲနဲ့စောစောစီစီဖော်ထုတ်သိရှိဖို့နဲ့ကြိုတင်ကာကွယ်ကုသမှုတွေကိုအချိန်မီရနိုင်ဖို့အတွက်မိသားစုဆရာဝန်ထားတဲ့အလေးအထားကိုပြန်လည်မြင့်တင်ပေးဖို့လိုတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားတာကိုနားဆင်နိုင်ပါပြီရှင
်။ယောဂဝေဒနာတစ်ခုခုဖြစ်ပြီဆိုရင်ယောဂရင့်နေပြီးကုသခက်ခဲတဲ့အခြေအနေကိုရောက်ရှိနေကြတာပါ။ယောဂကိုအတိနောက်ကြရတာဟာကျန်းမာရေးဆွဆေးတဲ့အလေးချင်တွေအားနည်းနေသေးတာကြောင့်ဖြစ်တယ်လို့ကျန်းကျင်သူတွေကပြောကြပါရယ်မိသားစုဆရာဝန်တွေဟာလူနာတွေရဲ့ယောဂတွေကိုဆော့ဆော့ဆွဆီဖော်ထုတ်ကုသနိုင်စေဖို့အတွက်ပုံမှန်ကျန်းမာရေးဆွဆေးမှုတွေပြုလုပ်ဖြစ်အောင်တိုက်တွန်းလမ်းညွှန်ပေးတဲ့သူတွေပဲဖြစ်ပါတယ်မိသားစုဆရာဝန်တွေဟာမြန်မာပြည်သူလူထုရဲ့ကျန်းမာရေးဆော့ဆောင်မှုစနစ်မှာဒီထက်ပိုပြီးအရေးပါတဲ့နေရာမှာရှိဖို့လိုတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေယောဂကုဆရာဝန်များအဖွဲ့ဒုတိယဥက္ကဋ္ဌဖြစ်သူဒေါက်တာဦးဝင်းလင်သိန်းကပြောပါရယ
်ဟုတ်ကဲ့ခင်ဗျာမိသားစုဝင်တိုင်းပေါ့နော်အားလုံးကျမရင်းနဲ့ပြည့်စုံပါစေလို့ကျွန်တော်ပထမဆုံးနှုတ်ခွန်းဆက်ချင်ပါတယ်။အဲနောက်ပြီးတော့မိသားစုဝင်တွေအားလုံးပါပေါ့နော်။အဲမိသားစုဆရာဝန်လေးတွေကိုပေါ့နော်။ရောက်ဆရာဝန်တွေအဲ့ဒါကိုတေချာမှန်ကန်စွာရွေးချယ်ကြပါလို့နော်။ရွေးချယ်ပြီးတော့တေချာဒီမိသားစုဆရာဝန်တွေမှာအဲမိသားစုဆေးပညာနဲ့ပတ်သက်တဲ့ Family Medicine Training ပေါ့သူကလက်မှတ်တွေရှိတယ်။အဲ့လိုမျိုးတွေကိုသူကလေ့လာပြီးတော့ပေါ့နော်။အဲကိုယ့်ရဲ့ဆရာဝန်ကဘယ်ဆရာဝန်ကကိုယ့်ရဲ့အရေးချင်းရှိတယ်။ကိုယ်ဘယ်လောက်ဆောက်ရှောက်နိုင်လဲ။နော်အဲအဲ့တော့ရွေးချယ်ပြီးတော့မိသားစုဆရာဝန်လေးတွေထားတဲ့စနစ်ပေါ့နော်အဲဟိုးအချိန်တော့ရှိခဲ့တယ်ပေါ့နော်အဲအဲ့လိုမျိုးပြန်ဖြစ်အောင်ပေါ့အဲကျွန်တော်အနေနဲ့ပေါ့ပို့ပြီးတော့ဒါလေးကိုဒီပြည်သူလူထုအတွက်ပေါ့နော်အသိပညာလေးပေးချင်ပ
ါအထွေထွေယောဂကုဆရာဝန်တွေဖြစ်တဲ့မိသားစုဆရာဝန်တွေဟာလူနာတွေနဲ့ပထမဆုံးထိတွေ့ကြရတဲ့သူတွေဖြစ်ပါလေလူနာတွေကိုယောဂကြီးကြီးမားမားမဖြစ်ခင်ကတည်းကကျန်းမာရေးစစ်ဆေးမှုတွေအချိန်မမှန်ပြုလုပ်နိုင်အောင်စနစ်ချပေးပြီးတင့်တော်တဲ့နေရာတွေကိုထိထိရောက်ရောက်လမ်းညွှန်ပေးခြင်းဟာမိသားစုဆရာဝန်တွေရဲ့အရေးပါတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေတင်ရင်းမှုဖြစ်သူဒေါက်တာဦးဝင်းစောကပြောပါရယ
်မိသားစုဆရာဝန်တွေဆိုတာကကျွန်တော်တို့ကပထမအဦးဆုံးထိတွေ့ရတဲ့ဆရာဝန်တွေပါနော်ကျွန်တော်တို့ကမိသားစုတွေနဲ့ကျွန်တော်တို့ဆရာဝန်တွေအရင်ဆုံးတွေ့ရတယ်ဒါကြောင့်မို့ first contact ကဒေါက်တာလို့လည်းခေါ်ပါတယ်ပထမအဦးဆုံးထိတွေ့ရတယ်ပြီးရင်ဆရာဝန်ကစမ်းသပ်မယ်လို့အင်လိုအပ်တဲ့စေတွေကုသမှုပေးတယ်သူမနိုင်ဘူးဆိုလို့ရှိရင်လိုအပ်တယ်ဥမာခွဲစိတ်ဆရာဝန်စီကိုလိုအပ်တယ်ဆိုရင်လည်းသူညှို့ပို့ဖို့လိုပါဖြစ်ပါတယ်ဒါကြောင့်မို့ပထမ first contact care ဖြစ်တယ်နောက်တစ်ခုကကျွန်တော်တို့က gatekeeping function လို့ခေါ်ပါတယ် gatekeeping function ကကျွန်တော်တို့ကနေပြီးတော့လိုအပ်တဲ့လူကိုလိုအပ်တဲ့နေရာကိုညှို့ပို့ပေးတဲ့တာဝန်ကိုလည်းဆောင်ရွက်မှာဖြစ်ပါတယ်ပြီးတဲ့အခါကျလို့ရှိရင်အဲ့ဒီစေယုံစေကန်းတွေကိုပို့မယ်ပို့ပြီးတော့ပြန်လာတဲ့ဆရာဝန်တွေကိုလည်းပြန်လာတဲ့လူနာတွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့လိုအပ်တဲ့ပြုစုဆောင်ရှောက်မှုကိုကျွန်တော်တို့ကဆောင်ရွက်ပေးရတာဖြစ်ပါတယ်ခင်ဗျ
Family Medicine Training ရယူထားတဲ့မိသားစုဆရာဝန်တွေဟာယောဂတွေကိုစောစောစီးသိရှိအောင်ကြိုတင်ဖော်ထုတ်ကူတာတဲ့နေရာမှာအများကြီးထောက်ကူဖြစ်စေမှာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့လို့ဖွဲ့စည်းတဲ့နေလဲချိတ်ဆက်ဆောင်ရွက်မှုတွေရှိနေတာကြောင့်ယောဂတွေကိုကြိုတင်ကာကွယ်တဲ့နေရာမှာလည်းမိသားစုတစုချင်းစီအလိုက်ထိရောက်တဲ့ကျန်းမာရေးဆောင်ရွက်မှုတွေကိုရရှိစေနိုင်တယ်လို့ဒေါက်တာဦးဝင်းလင်းသိန်းကပြောပါတယ
်။ကမ္ဘာ့လုံးဝမှာရှိတဲ့ဒီ Family Doctor တွေရဲ့နော်အားလုံးကိုလည်းစုစည်းထားပြီးတော့ကျွန်တော်ကဝန်ကာဆိုပြီးတော့ဖွဲ့စည်းထားတယ်ပေါ့နော်။အဲ့တော့အဲ့ဒီဖွဲ့စည်းထားတဲ့အဖွဲ့ကြီးရပါတော့နော် 1982 မှာ72ခုနှစ်မှာစပြီးဖွဲ့ခဲ့အဲ့ဒီဖွဲ့ခဲ့တဲ့အခါကျတော့အင်အားဥယျာဉ်တသိန်းရောရှိတယ်သူကဥယျာဉ်အင်အားကဘာပေါ်မှာပေါ့နော်အဲ့တော့အဲ့ဒီဖွဲ့ကြီးကဘလူးချုံနဲ့ကျွန်တော်တို့ collaboration ပေါ့တွဲပြီးတော့သူကအလုပ်လုပ်တယ်နော်အဲ့တော့ဒီဘလူးချုံကလည်းဒီဝန်ကာကိုအားကိုးတယ်နော်အကဘာပေါ်မှာပေါ့အဲ့တော့ဝန်ကာနဲ့တွဲပြီးတော့လုပ်တဲ့အဖွဲ့ကြီးပေါ့အဲ့ဒီတည်းမှာဆိုရင်ဒီ Family Doctor Day ဆိုရင်ဒါတွဲပြီးတော့နိုင်ငံလေးမှာလုပ်ကြတာပေါ့နော်
ခြေလက်ဒေသတွေမှာတော့အထွေထွေယောဂဆရာဝန်တွေဟာလူနာတွေရဲ့မိသားစုဆရာဝန်အဖြစ်နဲ့တည်ရှိနေကြတာပါမိသားစုဆရာဝန်ရဲ့အခန်းကဏ္ဍဟာအထွေထွေယောဂကုဆရာဝန်တွေနဲ့ဘယ်လိုကွဲပြားခြားနားမှုရှိပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးဝင်းလင်းသိန်းကအခုလိုပြောပါတယ
်ဥမာယောဂတခုဖြစ်လာတယ်ယောဂတခုမဖြစ်ခင်မှာဥမာကျွန်တော်တို့ဥမာပြောမယ်ဆိုရင်ဥမာတိမ်ကောင်းကင်ဆာပေါ့ဗျာတိမ်ကောင်းကင်ဆာဆိုရင်ဖြစ်လာလို့ရှိရင် तू ကုလို့မလို့ဘယ်လိုလဲကတော့မိသားစုဆရာဝန်ကကချုပ်တင်ပြီးတော့နော်အဲသုံးနေ့တခါတိမ်ကောင်းစစ်တဲ့ဟာမျိုးအဲ့လိုမျိုးသူကိုယ်တိုင်လည်းစစ်ပေးလို့ရတယ်ညွန်လည်းညွန်ပေးလို့ရတယ်အဲ့အဲ့လိုမျိုးပေါ့ဒါ preventive care ပေါ့သူကသူ့ရဲ့ဒီကာကွယ်တဲ့နေရာမှာပေါ့အဲဒီမှာသူကအစွမ်းချက်တယ်အဲနောက်ပြီးတော့ယောဂတွေဆိုလို့ရှိရင်လည်းသူကအဲ့လိုပေါ့ယောဂတွေကိုဒီစာမန်ဖြစ်တဲ့ယောဂတွေကလည်းစပြီးရောပေါ့နော်သူကအမှန်ခက်ခဲတဲ့ဒီကင်ဆာလို့လောက်ဟာမျိုးတွေပေါ့အဲ့ဒီအထီကိုသူကသူ့မှာသူကဆောက်ရှောက်နိုင်တဲ့ဆွမ်းအားရှိတယ်ပြီးတော့သူကဆရာဝန်တွေနဲ့ချိတ်ဆက်ပြီးတော့သူကဥပမာနိုင်ငံရေးအခြေအကိုသွားပြီးကုကျင်တဲ့လူတွေအဲ့လိုလူမျိုးတွေလည်းသူကချိတ်ဆက်တယ်ချိတ်ဆက်ပြီးတော့ခုနကလို guideline ဒီမိသားစုအတွက်ကိုပေါ့နော်ဒီကသူကရှင်းနေတယောက်လိုပဲသူကနော်နောက်ပြီးတော့မိသားစုဝင်တယောက်လိုသူက
ယောဂတွေကိုအတိနောက်မကြပဲစစောစစီဖော်ထုတ်သိရှိနိုင်စေဖို့နဲ့ကြိုတင်ကာကွယ်မှုတွေကိုအချိန်မီရရှိစေနိုင်မှုအတွက်မိသားစုဆောင်ဝင်ထားရှိတဲ့အလေးထားကိုပြန်လည်မြှင့်တင်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာပါအခုဆက်ပြီးတော့ဒီတစ်ပတ်အတွက်မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပြပါမယ်မြန်မာနိုင်ငံမှာတိုင်းပြည်ကောင်းအောင်လုပ်နိုင်စွမ်းနဲ့သူတက်မတော်ထဲမှာမမြင်သေးဘူးလို့1990ပြည်ရွေးကောက်ပွဲတုန်းကပလဲမြို့နယ် NLD ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥကျော်စံတန်နဲ့ဆွေးနွေးသုံးသပ်တာမှာအခုလက်ရှိတက်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နိုင်ငံရေးရည်မှန်းချက်ရှိနေတယ်ထင်သလားဆိုတဲ့မေးခွန်းကိုဒေါက်တာကျင့်စွေကအခုလိုစပြီးတော့ဖြေကြားပါတယ
်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ပတ်သက်တဲ့သတင်းတွေကိုကြည့်လို့ရှိရင်တော့သူနိုင်ငံရေးဘက်ဝင်လာမလားဆိုတဲ့မေးခွန်းကတော့တမားစီရောတဲ့မေးခွန်းဖြစ်ပြီးတော့စူဒန်လေးလာဖို့လည်းထိုက်တဲ့မေးခွန်းတစ်ခုဖြစ်ပါတယ်ဝင်မဝင်လာတော့သူကိုယ်တိုင်နဲ့တိမှာပေါ့သို့တော်လည်းသူလုပ်နေတာတွေကိုမြင်ရတဲ့ခြေလမ်းတွေအရာကတော့ဒီတစုံတစ်ခုကိုဥတည်ပြီးအရွယ်ချက်ရှိရှိနဲ့လုပ်နေတာလို့တော့မြင်ပါတယ်ဘုဒ္ဓဘာသာမဟုတ်တဲ့အသင်ဖွဲ့ဒီနဲ့ပတ်သက်တဲ့ကိစ္စကိုကြည့်ရင်တော့ကျွန်တော်ကနိုင်ငံရေးခြေလမ်းလို့မမြင်ပဲနဲ့ဒီနိုင်ငံတကာကနေပြီး ICC လို့ခုံရုံးကိစ္စတွေနောက်တစ်ခါဆိုင်ရှင်တို့ခေါ်တဲ့တန်ခါအရေးယူမှုကိစ္စဒီကိုတက်တာကောင်တက်တာရောရအောင်လုပ်နေသလားလို့ကျွန်တော်ကထင်ပါတယ်ခင်ဗျအဲ့တော့နိုင်ငံရေးတွေဘုံမှန်မှုကတော့အတိအကျပြောလို့တော့မရဘူးဆိုတော့မဖြစ်ဘူးလို့လည်းကျွန်တော်ကတော့မမြင်နိုင်ဘူးပေါ့ခင်ဗ
ျဟုတ်ကဲ့ဆိုတော့ကတူနိုင်ငံရေးတွေဝင်လာပြီလို့ပဲကျွန်တော်မှတ်ယူပြီးတော့ဆွေးနွေးကြည့်မယ်ဆိုရင်တကယ်လို့သာသူဝင်လာခဲ့ရင်သူ့ဘက်ကအသာချက်တွေဘာတွေရှိနေလဲဆရာတိတ်ချိန်မှာတိုင်းရင်းသားတချို့ကသူ့လိုလူတနည်းအားဖြင့်တက်မတော်ဘက်ကပြန်ပြီးတော့အုပ်ချုပ်တာပိုကောင်းတယ်လို့ထင်ကြလေမလားဒါကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေဇာတ်တွေမှာဒီဒီမိုကရေစီလူခွင့်ဆိုတာကသူတို့တိုင်းရင်းသားအခွင့်အရေးကိုပို့ပြီးတော့လူချင်းနေကြတဲ့ကိစ္စတွေဖြစ်ပါတယ်ဥပမာရခိုင်နယ်စပ်မှာဖြစ်တဲ့တပ်တားတွေနဲ့ပတ်သက်ပြီးတော့တချို့လူတွေကဒီတက်မတော်ရဲ့သဘောထားကပို့ပြီးကောင်းတယ်လို့ယူဆတဲ့တွေ့ရှိပါတယ်။အဲဒီတော့အဲ့ဒီဟာတွေကိုကြည့်ရင်သူဘက်ကအသက်ကြက်တွေဘာများရှိနိုင်မယ်ထင်ပါလဲ။တကယ်လို့သူနိုင်ငံရေးတဲ့ဝင်လာရင
်ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီအချက်ကိုတော်တော်နှိကြကြလေးကစဉ်းစားပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကြီးပြက်နေသူဘက်အနေထားကိုကယ်တင်နိုင်မယ်တနည်းအားဖြင့်ပိုကောင်းအောင်လုပ်နိုင်မယ်ကောင်းဆောင်မှုဘာရှိကလေးလို့ကျွန်တော်အများကြီးဟိုနှစ်ပေါင်းမြောက်များစွာစဉ်းစားပါတယ်။အဲ့တော့တမတော်တွေကပုဂ္ဂိုလ်ကတိုင်းပြည်ကောင်းလာအောင် มาดิบเปลี่ยนแล้วเนี่ยลงงานซ้ําชื่อเนาะจนเราก็ไอ้หลูอยู่หุบเลยส่วนเนาะทอกขังขึ้นมาดิตลอดตําโรเรมาจนเราผู้จงจีนี่วินาศาสตร์ดิโหผู้จงผู้จีนี่ที่ละหลูชื่อตัวอ่ะไอ้ที่กองใจอยู่ส่งให้นายซ้ําไม่คิดจะจับผู้จนเราอยู่ตากันเนี่ยอามามาเนี่ยเปียวลงไปเลยแต่ทีนี้ผู้จงมีเมียวแล้วอยู่จะลาแล้วตัวเองลงยัดดิ ผู้จีนเนี่ยจนว่าตอกูอาเมียวอย่างผู้จีนผู้จีนนี่ก็เนี่ยเนี่ยรู้จนว่าเนี่ยเพราะฉะนั้นส่วนนี้เวลาสุราลุดาไกนาช่างยัดดิจีรู้สิอากูได้เกะปกูเตียวกูจนว่ามันเนี่ยมันถ้าปกูอีบ่แต่เมื่อวันก็ผู้พิทักษ์ยัดตาเร่ไอ้หนูคนนั้นยังยังกิจการที่แต่งงานยี่ปี
ไอ้หนี้กองทุนเรื่องไหนมาล่ะสูเจ้าหน้าที่คุกที่ตัวเดียวมันมีเดียวใช่เจ้าหน้าที่คุกสินามีอะไรที่ผู้ว่าสินามีอะไรกูมีมาในเงี้ยเลสีผู้ว่าสิบองยาสูเองตั้มรอยเอ็งขังกันอะไรที่มีอะไรตั้มรอยฮะตั้มรอยเอ็งไม่ดีอย่าได้เอ็งไม่กูเลยว่านักขังบุรุษที่นี่เป็นตั้มรอยกูการตัวหนังเงี้ยอ้อจะยังหนังเงี้ยลุติยาสิใช่ดีมีมาในเงี้ยเลสีผู้ว่าสิบองยาสูเองปูเก้าเมย์อุทัยปูช่อมือเมย์ลุตัวเด็ดเลสีว่าเนี่ยมูนาจีอุตินจ လို့သုံးသပ်နေရ
ဟုတ်ကဲ့ဒီချက်ကလန်တမဟိုစီလိုရမယ်ကွန်တခုပါဟုတ်တော့လေကျွန်တော်မြန်နာကတလို့ပြပါဘိုးကျော်ကြီးသိမ့်စိန်ဦးသိမ့်စိန်ဖြစ်လာပြီးတော့သမတလုတ်တဲ့ကာလ9နှစ်ဟာအခုပြောင်းကာလတခုပါတကယ်ကိုဟလာဟိုဟောပေါ့နော်တဝန်ဆိုင်မယ်စနစ်လို့စစ်ဘုတ်သူကြီးကနေပြီးတော့ဒီမဟုတ်ဒီစိတ်တပိုင်းတစုံတရာရှိတဲ့ကာလမှာဥဆောင်ရတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါကြောင့်မလို့သူ့ကိုအမှတ်ကြီးအများကြီးပေးပြီးတချို့ဆိုတက်ခါသာဟိုလိုပဲသူ့ကိုပေးလို့တော့ဟိုဒီကောင်ကိုကြောကြလုတ်ကြသေးတာနော်။အဲ့တော့သူ့လက်ထက်မှာဟိုဘယ်လိုဖြစ်လာလဲဆိုတော့ဟလာကျွန်တော်တို့အမိမဲစင်းတွေဟိုဟိုအချင်းဖြစ်တဲ့ကိစ္စအပောင်းဝန်တော်တော်များများအပြောင်းလဲတွေဒါကြောင့်လည်းလုတ်ပါလေလုတ်တယ်ဆိုတော့လေ2008ဖွဲ့စည်းပုံအောက်ကလုတ်တာပါဒါဒီကကျွန်တော်တို့ဒီစိမတမရောအရာရှိကြီးဟောင်းမှုလို့အမှတ်ပုတ်ပေးနိုင်ခြင်းမရှိဘူးခင်ဗျာအဲနောက်တစ်ခါဦးသိန်းစိန်ရဲ့လုပ်ပုံလို့နေတာဦးသိန်းရွှေနဲ့လည်းမတူဘူးဦးစောမောင်နဲ့လည်းမတူဘူးလက်ရှိဘုရားကြီးမေအောင်လည်းမတူဘူးနဲ့သူကဟိုတီတီညီညီအေးဆေးဆေးအလူတွေတယောက်ကိုခတ်ဆန်တာပေါ့နော်ဟိုသူပါတီလုံးကိစ္စလွှဲရင်ပေါ့ဆုတ်ခဲ့တဲ့သူကမလို့ဒါပြဿနာနေတဲ့အတွက်ငါကအဲ့တမရောရရှိမှုဟိုဒီလိုဖြစ်တလားဆိုတော့ကျွန်တော်တော့အဲ့လိုလိုမယူဆပါဘူ
းဆိုတော့အခုလက်ရှိမြန်မာနိုင်ငံအခြေအနေမှာဒီပုံစံတိုင်းရှိကိုရွေးကြမယ်ဆိုရင်တော့ဒီတမရောကိုကင်တွယ်နိုင်မဲ့တမရောနဲ့တဟဇာတာဖြစ်အောင်နှိမ့်နိုင်ပြီးတော့တိုင်းပြည်ဒီမိုကရေစီအရေးရှိကိုပို့ပြီးတော့အရှိန်မြန်နိုင်အောင်လုပ်နိုင်မယ်အလားတော်ရှိပါရဲ့လားဆရာကြီးရော
အာအဲ့ဒါလေကျွန်တော်တော်တော့ဟိုအနန္တနဲ့ဖြေရမှာပေါ့နော်ဒီနေ့တမရနဲ့ပတ်သက်ပြီးကြိုက်ရမှုဆိုတာပဲပေါ့နော်လက်တွဲပြီးတော့ဆောင်ရနိုင်ငံရှိတဲ့ပုဂ္ဂိုလ်ကတော့အောင်ဆန်းစုကြည်လွယ်ရင်ကျွန်တော်တော့အခုထိတော့မမြင်ဘူးခင်ဗျာနောက်ဘယ်လိုပြောင်းပြောင်းကျွန်တော်တို့ပုဂ္ဂိုလ်ပုဂ္ဂိုလ်တွေရတာကျွန်တော်ရှားပါတယ်နောက်တစ်ခုကအခုခက်ခဲနေလို့ပြောရမှာကတမရကိုကြိုက်ရဖို့လို့ကျွန်တော်မျိုးစားဦးတမရလည်းနှိမ့်ချဖို့ဒီမှုအောက်ကပြထားတဲ့အခွင့်အာနာရီအကုန်လုံးအပြေဝအပြုတ်ဟောင်းတော့ကြော်သေးတယ်သူယူပြီးဆောင်ရွက်နေတာပါဒေါ်အောင်ဆန်းစုကြည်ရဲ့အဆိုအရဟာလာဒီပြည်ပြည်ကြောင်းလေးယူကိုတော်လန်ရေးလို့သုံးလုံးနဲ့ကျောင်းလေးဒါမဟုတ်ခင်နဲ့အဲတွယ်လက်ပြောတော့မြင်တာလည်းဒီကိုယူနေတာအဲယူနေတဲ့ဒီလိုဒီကောင်းတဲ့လမ်းကြောင်းကတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့ညှို့လင့်လာရတဲ့ဒီတဲ့ဒီကိုကသုံးလုံးပေါက်ပေါက်လုံးမလာလို့ဒီနေ့ကတော့ဒီတော့အောင်ဆုံးပြီအိုက်ဒီမျိုးအဲ့ဒါဒီကဒါမရတဲ့ဒီဘက်ကတမရောဘက်ကကြည့်တမရောကတော့သူ့ဖွဲ့စည်းပုံခွန်အာမအောက်ကပူတဲ့နေနေတော့အောင်ဆုံးကြည့်ကြည့်ပူကြည့်ကြည့်ဟလာသူတို့ရဲ့ဘုံတို့ကသူကြောင်းကြောင်းအာသူတို့ဘက်ကလည်းကြောင်းနေကြမှာမရှိတမရောမတိုင်းတွင်နိုင်လို့မရှိရုံနိုင်လို့ဆိုတော့အဲအချက်လက်ကတော့ကျွန်တော်ကဖိတ်ခိုင်းလုံးနေလို့အထင်ပါဘူးခင်ဗျာ
မြန်မာနိုင်ငံအပြင်ဒီစစ်တောင်အရှာရောအရှာရောပေါ့လေဟိုထိုင်ဝမ်တို့ဆောက်ကိုရီးယားတို့တောင်ကိုရီးယားတို့ကြည့်မယ်ဆိုရင်သူတို့စီမံလည်းပဲအာဏာရှင်ဗုဒ္ဓတွေပြီးတော့တရားသားနဲ့တဟဇတာဖြစ်အောင်လုပ်နိုင်တဲ့ဗုဒ္ဓကြီးတွေကတိုင်းပြည်ခေါင်းဆောင်ဖြစ်လာတဲ့အခါ ဖက်ကိုသူတို့ညှိသွားနိုင်တာတွေ့ရပါတယ်အထူးသဖြင့်ရှင်ရှန်ဒူဟာမပြည့်တဲ့အခါပိုဂျိုတီနိုတေဝူကတောင်ကိုရီးယားမှာအဲ့လိုစီဗီလီယန်တက်ကအီလစ်တွေနဲ့တပ်မတော်ကပြုပြင်ပြောင်းလဲလူလာတဲ့လူတွေညှိပြီးတော့သူဖွဲ့စည်းပုံဆွဲပြီးတော့ဒီမိုကရေစီလမ်းကိုရှောင်လန်းလာခဲ့တာဥစဉ်တောင်ကိုရီးယားဟာတော်တော်ကိုအောင်မြင်ထွန်းပေါက်တဲ့နိုင်ငံကြီးလို့ပြောပါဘူးဆိုတော့အဲ့ဒီနမူနာတွေက
ဟုတ်ကဲ့ကျွန်တော်ဆုံးနည်းနည်းတွေ့ကြအောင်ပါဆရာအဲ့လိုဆိုတော့ဒီမြန်မာနိုင်ငံအခုဒုတိယအကြိမ်ပေါ်လေဒီဒီမိုကရေစီရွေးကောက်ပွဲကျင်းပလာပြီးရဲ့နောက်ကျေလန့်ဟောဘယ်လိုဖြစ်သွားမယ်ထင်ပါလဲဆရာဒီတိုင်းပဲနေမလားအဲ့တော့ဘယ်လိုပုံစံမျိုးနဲ့ဒီထက်ရွေးအောင်လုပ်နိုင်ရမလဲဆရာကျွန်တော်ကအနာနာနဲ့ပြောရင်တော့မမြင်သေးဘူးခင်ဗျာ အဲ့တော့အန်အေဒီရရတဲ့မဲတွေကိုရကြတော့ခွဲယူဖို့ဟိုအဆင့်တော့ပဲဖြစ်နေတယ်အဲ့တော့တော်ကြံ့ခိုင်ကြီးဟိုဟိုဦးတီပီလောက်ကြတာမဟုတ်တမတော်ကဦးတီပီလောက်ကြတာမဟုတ်ပဲနဲ့မင်းတွေကယာကြီးလောက်ထားတယ်အမေကြီးပါတီဒီကမြန်မာနေတယ်ခင်ဗျာကျွန်တော်အမြင်နဲ့ဒီပါတီတကယ်ကြီးအမိခံတဲ့ပါတီနိုင်ရမယ်အဲဒီမလို့ခေါ်တဲ့အလေကလည်းအန်အေဒီကဘာပြီးတော့အဲ့ပါတကယ်ကြီးကတချို့နေရာမှာ
ဒီမိုကရေစီဒီအချင်းချင်းအဆင့်မတည်ရင်တက်ခါကြီးကကြားပေါက်ရမယ်ဟိုတုံးသက်ချက်ကတော့တက်နှစ်လောက်တော့ဆော်ရပါဘူးအဲ့တော့2003ကအပြီးအခု45နှစ်လေး၄နှစ်အတွင်းမှာဒီမိုကရေစီဘက်ကိုရွေးတဲ့နှစ်2020နောက်ပိုင်း၄နှစ်ကလည်းပဲဘယ်လိုမှပြောင်းလဲစရာမရှိသေးဘူးလားဆရာအဲ့လိုဆိုတော့ဘယ်လိုများအချင်းချင်းပြောင်းတော့အဲ့ဒါကတော့နည်းနည်းလေးတော့ကောင်းမြင်တယ်ခင်ဗျဥပမာဆိုလက်ရှိအနေရအူစီဘီလ
ဲ့လေအဲ့ဒီဟာနောက်အဲ့ဒီနဲ့ဒီပေါ်အဲ့ဒီမှာပြည်စီလိုလာတဲ့နိုင်ငံရေးအားဖြင့်ဒီဟာခွင့်ပြုပြင်ဆင်ရေးကိုနောက်ခြေလမ်းတွေဖြတ်ပြီးလုပ်ကြမှာဖြစ်တဲ့အတွက်နောက်9နှစ်ဆိုတာကျွန်တော်ထင်တယ်ဒီမိုကရေစီကအခု2015ရဲ့တော့ပို့ပြီးတော့ဟိုရလာမဲ့အကြောင်းဖြစ်လို့ဖြစ်ပါတယ်
ဥချုပ်စံတရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ပြီးမှတော့လာမယ့်စနေညတရိုက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိအပြေပြန်စီရှင
်စစ်မှန်တဲ့ပြည်တော်လူတရပေါ်ပေါက်လာအောင်လက်ရှိဆိုရအနေနဲ့ဆောင်ရွက်နေခြင်းမှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိအမှတ်ပြုဖို့ဟာအခုလိုအချိန်မျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲဘာရီသတိပြုစင်ကျင်တဲ့မှာလဲစတာတွေကိုအော်တိုဘာလ9ရက်ဒီတပတ်စနေနေ့ညတရက်လေးလမ်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ
Thank you.
ဒီရီအမေရိကန်တန်ရဲ့ဒရိုက်လီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညဒရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထမံဖိတ်ခေါ်ရင်းအခုဆက်ပြီးတော့ကိုရနိုင်စူးစီးတင်ပြထားတဲ့တပတ်တွင်အားကစားသတင်းလွှာတွေကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါအခုတစ်ပတ်ရဲ့ VOA ရဲ့တပတ်တွင်းအားကစားသတင်းတွေမှာတော့ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာပြေးခုံပြချန်ပီယံလူပွဲအကြောင်းအီတလီနိုင်ငံမီလန်မြို့ကကမ္ဘာကျော်ဆန်စီရိုဘောလုံးကွင်းကြီးကိုပြန်လည်တည်ဆောက်ဖို့အတွက်မြို့ကနေတင်ပြင်ဆင်နေတဲ့အခြေအနေနဲ့ Real Madrid သင်မဘီဇီယာထိပ်ကိုတက်သွားတဲ့ La Liga ဖွဲ့စဉ်တွေပါဝင်ဥရောပတစ်လောကဘောလုံးသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
29ကမ္ဘာပြေးခုံပြပြိုင်ပွဲကိုတော့ကာတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့စက်တင်ဘာ29ရက်နေ့ကစတင်ကျင်းပလိုက်ပါတယ်။မြို့သားမီဒါတရားပြိုင်ပွဲမှာတော့ American က Christian Coleman ကတနိုင်ငံဒေသ Justin Gatlin ကိုနိုင်ရပြီးတော့ကမ္ဘာမီဒါတရားချန်ပီယံဖြစ်သွားပါတယ်။နောက်ဆုံး Final မှာ Coleman က 9.6 စက္ကန့်နဲ့ပထမရခဲ့ပြီးတော့ Gatlin ကတော့ 9.89 စက္ကန့်နဲ့ဒုတိယကနေဒါနိုင်ငံက Andre De Gros က 9.93 စက္ကန့်နဲ့တတိယရပါတယ်။ Jamaica နိုင်ငံသား Yohan Blake ကတော့9.9 စက္ကန့်နဲ့ဒီပွဲမှာနံပါတ်5ပဲချိန်ခဲ့ပါတယ်။အမျိုးသမီးမီတာတရားဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကပြိုင်ခဲ့ကြပြီးတော့ဂျမေးကာနိုင်ငံက Fraser Price ကအနိုင်ရပြီးတော့ရွှေစိတ်ရသွားပါတယ်။ဖိုင်နယ်မှာတော့ Fraser Price က 10.9 စက္ကန့်နဲ့ပထမရခဲ့ပြီးတော့ဗြိတိန်နိုင်ငံက Dina Asher Smith က 10.83 စက္ကန့်နဲ့ဒုတိယ Ivory Coast က Marie Josie Talu ကတတိယရပါတယ်။ Fraser Price အတွက်တော့ဒါဟာကမ္ဘာပြေးခုံပြပြိုင်ပွဲမှာရှစ်ခုမြောက်ရွှေစိတ်ရတာလည်းဖြစ်ပါတယ်အခုနှစ်မှာထူးထူးခြားခြားပြိုင်ပွဲတစ်ခုကတော့အမျိုးသားအမျိုးသမီး၄ယောက်တွဲအသင်းလိုက်မီတာ400လက်ဆင့်ကန်ပြိုင်ပွဲဖြစ်ပါတယ်အရင်ကတော့အမျိုးသားနဲ့အမျိုးသမီးပြိုင်ပွဲတွေကိုတသက်စီကျင်းပခဲ့ပေမဲ့အခုနှစ်မှာတော့အမျိုးသားနဲ့အမျိုးသမီး၄ယောက်တွဲလက်ဆင့်ကန်ပြိုင်ပွဲကိုပါထည့်သွင်းလာခဲ့တာပါပထမဆုံးအကြိမ်ကျင်းပတဲ့ဒီအမျိုးသားအမျိုးသမီးအသင်းလိုက်၄ယောက်တွဲမီတာ400လက်ဆင့်ကန်ပြိုင်ပွဲမှာတော့ American အသင်းက3မိနစ် 39.34 စက္ကန့်နဲ့အနိုင်ရသွားခဲ့ပါတယ်။2019ကမ္ဘာပြေးခုံပြပြိုင်ပွဲကိုတော့လာမယ့်အောက်တိုဘာ6ရက်နေ့ထိကာတာနိုင်ငံမှာဆက်ပြီးတော့ကျင်းပသွားမှာဖြစ်ပါတယ်ဗျာ။ဥရောပဘောလုံးသတင်းတွေကိုဆက်ရရင်တော့စပိန်လာလီဂါဘက်မှာတော့ဒီဘက်မှာဘာစလိုနာကဂက်တာဖေးကို9-0မရှိနဲ့နိုင်သွားပြီးတော့အက်တလတီကိုမက်ဒရစ်နဲ့ရီယယ်မက်ဒရစ်အသင်းတို့ဂိုးမရှိတီးကျသွားခဲ့ပါတယ်။ဒါကြောင့်ခုနှစ်ပွဲပြီးသွားတဲ့အချိန်မှာ Real က4ပွဲနိုင်3ပွဲတည်15မှတ်နဲ့ MVP ဇာတ်ထိပ်မှာရှိနေပြီးတော့ Atletico Madrid အသင်းက4ပွဲနိုင်2ပွဲတည်2ပွဲရှုံး14မှတ်နဲ့ဒုတိယ Barcelona အသင်းက4ပွဲနိုင်2ပွဲတည်2ပွဲရှုံးနဲ့တတိယနေရာမှာရှိနေပါတယ်။ဒီချိန်ထဲမှာပဲ Real နဲ့ Atletico Madrid အသင်းတို့ကစားနေတဲ့အချိန်မှာ Real အသင်းက Brazil ခွင်းလယ်လူ Casemiro ရဲ့နေအိမ်ဖောက်ထွင်းခံခဲ့ရတယ်လို့သတင်းတွေကဖော်ပြနေကြပါတယ်။အင်္ဂလန်ပရီးမီယားလိဂ်ဘောလုံးပွဲတွေဘက်မှာတော့ဒီဘက်မှာအသင်းကြီးတွေအောင်ပွဲခံခဲ့ကြပါတယ်။မမေးစရာထိပ်မှာဥဆောင်နေတဲ့လေဟိုးအသင်းကတော့ Sheffield United နဲ့အဝေးကွင်းမှာကစားခဲ့ရပြီးတော့ Sheffield United ကဂုဏ်သမားရဲ့အမားကြောင့်လေဟိုးအသင်းက2-0မရှိနဲ့နိုင်သွားပါတယ်။ဇန်နဝါရီပွဲစဉ်တွေမှာတော့ Chelsea က Brighton ကို2-0မရှိ၊ Tottenham က Southampton ကို2-0နဲ့နိုင်ပြီး Man City ကလည်း Everton နဲ့အကြိမ်နဲ့ကစားပြီးနောက်ဆုံးမှာ3-0နဲ့နိုင်သွားပါတယ်။ဒါကြောင့်လေဟိုးအသင်းက9ပွဲနိုင်ပြီးတော့21မှတ်နဲ့ဒုတိယနေရာကချန်ပီယံမန်စီးတီးကို5မှတ်ဖြတ်ထားပါတယ်။လက်ဆယ်ကလည်းဒီဘက်မှာညူကာဆယ်ကို5-0မရှိနဲ့နိုင်လိုက်တာကြောင့်16မှတ်နဲ့တတိယနေရာမှာရှိနေပါတယ်။လက်ဆယ်အသင်းကနေ့ဘောလုံးရာသီအစမှာခြေစွမ်းပြပြီးတတိယနေရာရောက်နေတာကြောင့်အဆင့်4အတွင်းဝင်ပြီးတော့လာမယ့်နှစ်မှာချန်ပီယံစ်လိဂ်ဝင်နိုင်ခြင်းရှိတယ်လို့ခန့်မှန်းပြောဆိုမှုတွေလည်းရှိနေပါတယ်။ဒီနေ့ဘောလုံးရာသီမှာဘယ်လောက်ထိမျှော်မှန်းထားလဲဆိုတာနဲ့ပတ်သက်ပြီးလက်ဆယ်နီးပြ Brendan Rodgers ကတော့
There's a lot of work to do.It's a long season. You know, the top two teams are at a really, really high level.
Miyagi chose our low bar at Bolong Yadiga, Kijiba, Seateka, Nathinga, Degego, Kaune, Tinuva. Thanks, guys. The Noru, Kazana, and the Mia, Swango, Chusa, Kazato Abua. Alauti, Lona, Mle, Suragaro, Chirabo.
Chinema Bay was Sam United, Guzma, Lucas Fabianski, Habomon, and Nagozi, Tijaro, Puema. Temazone, Yadora, Nala, Naya, Melu, was Sam Denga, Chinale Barre.
စ
Spain ဘောလုံးဖွဲ့ချုပ်ကတော့ဘာစလိုနာအသင်းကိုဘောလုံးသမားအပြောင်းအရွှေ့မှလိုက်နာမယ်စီကန်နေချိုးဖောက်တယ်ဆိုပြီးတော့တံငွေရိုက်လိုက်ပါတယ်။ဘာစလိုနာကပြင်သစ်တိုက်စမူဂရီးစမန်ကိုယူရိုတန်း120နဲ့ဝယ်တဲ့နေရာမှာစီမျက်စီကန်နေချိုးဖောက်တာကြောင့်ယူရိုငွေ300ဒံရိုက်လိုက်တာဖြစ်ပါတယ်။ဂရီးစမန်ဟာအက်တလတီကိုမက်ဒရစ်အသင်းနဲ့စာချုပ်ရှိနေတုန်းမှာအက်တလတီကိုအသင်းရဲ့ခွင့်ပြုချက်မပါဘဲဘာစလိုနာဘက်ကဂရီးစမန်နဲ့ဆွေးနွေးကြတာကြောင့်အခုလိုဒံရိုက်လိုက်တာဖြစ်ပါတယ်။ဒါပေမဲ့အခုလိုစီမံစည်းကမ်းချိုးဖောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာစလိုနာအသင်းကိုယူရို300ပဲဒဏ်ရိုက်လိုက်တဲ့အပေါ်မှာတော့ဝေဖန်တန်တွေလည်းအတော်လေးကိုကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်ခင်ဗျာ။အီတလီနိုင်ငံမီလန်မြို့ကကဘာကျော်ဆန်စီရိုဘောလုံးခွင့်ကြီးကိုအသစ်ပြန်တည်ဆောက်ဖို့အတွက်စီစဉ်နေကြပါပြီ။မီလန်မြို့ကအသင်းနှစ်သင်းဖြစ်တဲ့ AC မီလန်နဲ့ Inter Milan နှစ်သင်းလုံးကဒီဆန်စီယိုကွင်းကြီးကိုစားထုတ်ပြီးတော့အသစ်တီဆောက်ဖို့အတွက်ကွင်းပုံစံအသစ်တစ်ခုကိုပူးတွဲအစိုးပြုခဲ့ကြပါတယ်။မီလန်နှစ်သင်းအနေနဲ့ဘောလုံးဘွဲကနေဝင်ငွေတွေပို့ပြီးတော့ရအောင်လုပ်တဲ့အနေနဲ့အခုလိုကွင်းတစ်ကိုတီဆောက်ဖို့စီစဉ်နေကြတာလည်းဖြစ်ပါတယ်။အခုလောလောဆယ်မှာတော့ဒီဆန်စီယိုဘောလုံးကွင်းကြီးကပရိသတ် 7,000 ကျော်စံပြီးတော့ဒါကိုမီလန်မြို့ကောင်စီကပိုင်တာဖြစ်ပါတယ်။အဲ့ဒီဆောင်မဲ့ခွင်းကတော့လူရဲ့6000လောက်ဆန်ပြီးတော့ယူရိုတန်း650လောက်ခုံကြမှာဖြစ်ပါတယ်ဒီခွင်းတက်ကြီးကိုဆောက်လို့ဖြစ်ခဲ့မယ်ဆိုရင်တော့3နှစ်လောက်ကြာမြင့်မယ်ဆိုတာပြောချင်တယ်ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစအဆုံးကိုအတန်လွင့်ငိမ့်ပြီးပြီးချင်းမှာပဲည 10:00 နာရီကနေ 11:00 နာရီထိလိုင်းဒိုမီတာ 32.50 ရူကနေပြန်လည်နားဆင်နိုင်ပါရဲ့ရှင
်ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီရီမြန်မာပိုင်းရဲ့ပုဒ်ဟူးညပိုင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ကကြာသပတေးမနေ့ဖယ်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ3240နဲ့49ရိုးကနေတိုက်ရိုက်ဖမ်းယူတာဆင်နိုင်ပါတယ်။ဥကြောစံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုပြန်လည်ပြီးတော့နားဆင်ရမှာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးရေးအထိဖြစ်လာခဲ့တဲ့ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောဆိုချိန်မှာသူကိုယ်တိုင်ရှိနေခဲ့တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရန့်တို့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာသူရှိနေတဲ့အကြောင်းရောမမျိုးကသတင်းစာရှင်းလင်းပွဲမှာဝန်ကြီးပွန်ပီယိုကအတည်ပြုခဲ့ပေမဲ့အသေးစိတ်ကတော့ထုတ်ဖော်ပြောမသွားပါဘူး။ EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကြားနောက်တွယ်ဆိုင်ရာသဘောတူညီမှုရနိုင်မှုအတွက်သူ့အဆိုအလျှော့ပေးထားတယ်လို့ဆိုတဲ့အဆိုပြုချက်ကိုဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတင်ပြဖို့ရှိနေပါတယ်။မန်ချက်စတာမြို့မှာကျင်းပတဲ့ Conservative Party ညီလာခံမှာပါတီဝင်တွေကိုဒီနေ့အတည်ပြုခဲ့တဲ့အဆိုပြုချက်ထဲမှာတော့မြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နိုင်ငံနယ်စပ်မှာရောနယ်စပ်အနားမှာပါစစ်ဆေးရေးကိစ္စမထားဘူးဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ရင်ခုတင်းမောကနေဖြစ်လို့နေအောင်တိဆောက်ထားတဲ့ပက်ထိန်တပ်မစ်ဆိုင်းတုံးလို့ယူဆတဲ့ဒုံးကျည်ပစင်းကိုမြောက်ကိုရီးယားကဒီနေ့ပဲစမ်းသပ်ပြလို့လိုက်ပါတယ်။အမေရိကန်နဲ့အလုပ်ဖွဲ့စဉ်ဆွေးနွေးပွဲတွေကျင်းပဖို့ရပိုင်းလိုမှာစမ်းသပ်ပြလို့လိုက်တဲ့မစ်ဆိုင်းတုံးဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းစဉ်မှာအရေးကြီးတဲ့တိုးတက်ဖြစ်ထွန်းမှုတစ်ခုဖြစ်နေလဲအကဲကတ်တွေယူဆနေကြတာပါ။ကောင်ဝမ်ပြည်နယ်ဝန်ဆောင်ကံရုံးလမ်းမြို့နီးပြည်နယ်ထဲကနေဒီနေ့စောပိုင်းစမ်းသပ်ပြလို့လိုက်တဲ့မစ်ဆိုင်းတုံးဟာရင်းကိုသွင်းဖို့ကနေပြလို့နိုင်တဲ့ပက်ထိန်တပ်အမျိုးအစားမစ်ဆိုင်းတုံးဖြစ်နိုင်ချေများတယ်လို့လည်းတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်။ဟောကောင်မှာအင်္ဂါနေ့ကဆန္ဒပြပွဲတွင်တရက်နှစ်ပြည့်ခံခဲ့ရတဲ့ဆက်ချောတက်ကျောင်းသားရဲ့ကျောင်းရှိမှာဆန္ဒပြသူရန်နေချီပြီးဒီနေ့စူဝေးဆန္ဒပြဆုတောင်းပွဲလုပ်ခဲ့ကြပါတယ်။ရဲကိုတန်တုံးနဲ့ရိုက်ဖို့ကြိုးစားတဲ့ဆန္ဒပြကျောင်းသားရင်ဘတ်နေရာကိုရဲရရှိကအနီးကပ်ပစ်ခတ်ခဲ့တာကိုလည်းဗီဒီယိုပုံတွေမှာပြင်မြင်ကြရပါတယ်။
တရင်ချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးသွားတာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LSBLTR ရဲ့ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOC စီစဉ်တွေကိုလိုင်းဒိုမီတာ95 32 51နဲ့လိုင်းလက်190ရူကနေထုတ်လွှင့်ပေးခဲ့ရပါ။ VOC စီစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစဉ်အောင်ပါ။
This program has come to you from the Voice of America, Washington.